Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ28ရက်ဘိုလုံးညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောက်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ပြုထွေးနေကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါမြောက်ကိုရီးယားဟာ2019ခုနှစ်မှာနျူကလ িয়ার အစီအစဉ်ကိုအရှိန်မြင့်လှုပ်လှန်နိုင်တယ်လို့ပဲပြောင်းခိုလုံသွားတဲ့မြောက်ကိုရီးယားထိပ်တန်းတာဝန်ရှိသူတူကပြောပါရယ်။ပါကစ္စတန်မှာတော့တရုတ်အကူအညီနဲ့စောက်တဲ့နျူကလ িয়ার ဓာတ်ပစ္စည်းတခုကိုဝန်ကြီးချုပ်ကိုယ်တိုင်ဒီကနေ့ဖွင့်ပေးလိုက်ပါရယ်။မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ခေါင်းဆောင်တူကိုဒီကနေ့ညနေပိုင်းမှာစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားပါရယ်။ဒီသတင်းတွေနဲ့ဒီတခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်နဲ့နားဆင်ကြမှာကမလေးရှားနိုင်ငံက Islamic အဖွဲ့အစည်းတစ်ခုကနေပြီးတော့ရခိုင်ပြည်နယ်အတွက်အကူအညီပေးရေးသင်မပို့လို့ဖို့အတွက်ဆုံးဖြတ်တဲ့ချိန်မှာတန်တမန်နီလာနဲ့ဆောင်ရွက်ဖို့မြန်မာအစိုးရဘက်ကတိုက်တွန်းလိုက်ပါတယ်
။ရခိုင်မောင်တော်ချင်းတွေရှင်းပြရတယ်။အဲ့မှာဒီအစိုးရရဲ့တွေ့ကြုံနေရတဲ့အခြေအနေတွေသူတို့အာဆီယံကနားလည်တယ်
တရရုံကဥစော်ထိပ်ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်သတင်းသမားတွေအများစုဆွဲဆိုခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုပြင်ဆင်တဲ့ဥပဒေကြံကိုပြည်အောင်စုလွှတ်တော်ကတင်ထားပြီလို့သူရဥွှေမန်ကဒီကနေ့မှပြောလိုက်တဲ့သတင်းကိုလည်းအခုညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်တော်သိန်းနဲ့မက်ခင်ပြထွေးတို့ကကြီးညာပေးသွားမှာပါရှင
်။ဣသရေလနဲ့ပါလက်စတိုင်းကြားကာလရှိကြာဖြစ်လာခဲ့တဲ့ပြည်ပခါကိုဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့ပေါ်သူ့ရဲ့အနာဂတ်အမြင်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဒီကနေ့ပြောဆိုမှုရှိပါတယ်။2023ခုနှစ်ဖေဖော်ဝါရီလမှာမစ္စတာကယ်ရီနိုင်ငံသားရေးဝန်ကြီးဖြစ်လာခြင်းကလေးကဒီကိစ္စဟာသူအဓိကအာရုံစိုက်လို့ဆောင်တဲ့ကိစ္စတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းခေါင်းတုပ်ခေါက်ပြန်အချင်းချင်းသွားလာခဲ့တာတွေအပါအဝင်နှစ်ပေါင်းများစွာဆက်ဆက်ညှိနှိုင်းမှုတွေကနေငြင်းချင်ရဖို့တစ်ခုတည်းသောနိလန့်အဖြစ်သူမြင်တဲ့နှစ်နိုင်ငံတရှိရေးအဖြစ်ပေါ်အခုချိန်ထိသဘောတူညီချက်မရနိုင်သေးပါဘူး။သမ္မတဘရာကိုဘာမာရဲ့အစိုးရအဖွဲ့တန်းကုံမှုကတလောက်လောက်တော့မကြံတော့ပါဘူး။ဒါကြောင့်နောက်ဆုံးမှသဘောတူညီချက်တစ်ခုရတယ်ဆိုရင်တော့မှဣသရေလပါလက်စတိုင်ခေါင်းဆောင်တွေနဲ့လက်ဆွဲနှုတ်ဆက်ပြီးရယူထားတဲ့ဓာတ်ပုံတွေထဲမှာသူပါတော့မှမဟုတ်ပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဖြစ်ပြီးတရင်းနှစ်ပတ်အကြာပြောတဲ့မင်းကွန်းထဲမှာသူဟာအကောင်းမြင်သမားတစ်ဦးဖြစ်ပေမဲ့ငြင်းချင်ရဖို့မျှော်လင့်ချက်နဲလာနေပြီဆိုတာအရှိလက်ပိုင်းဒေတာတွေမှာရှိသူတိုင်းသိကြပါတယ်လို့မစ္စတာကယ်ရီကပြောပူပါတယ်။
ဣသရေလသိမ်းပိုက်ထားတဲ့အရှေ့ဂျေရုဆလင်မှာအင်အားသစ်ရပောင်းများစွာထပ်ဆောင်မဲ့ကိစ္စမဲခွဲဆုံးဖြတ်ဖို့စီစဉ်ထားတာကိုသက်ဆိုင်တဲ့ကော်မတီတစ်ခုကရွှေ့ဆိုင်းထားလိုက်ပြီလို့ဂျေရုဆလင်တာဝန်ရှိသူတူကဒီကနေ့ပြောပါရယ်မဲခွဲမဲ့စီစဉ်ကိုဝန်ကြီးချုပ်ဘက်ဂျမင်နာတာယာဟုရဲ့ပန်ကြားချက်အရအစည်းအဝေးစီစဉ်ထဲကနေဖယ်ထုတ်လိုက်တာလို့ဂျေရုဆလင်စီမံကိန်းနဲ့အိုးဝင်ကော်မတီအဖွဲ့ဝင်တူဖြစ်သူဟန်နန်ရူဘင်ကပြောပါရယ်အခုဆိုပြချက်ထဲမှာ1969ခုနှစ်စစ်ပွဲအတွင်းဣသရေလကသိမ်းပိုက်ထားတဲ့ Rambot နဲ့ Ramat Shlomo ရက်တွေမှာအိုးအိမ်သစ်492လုံးစောက်လို့ဖို့ပါပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ Israel Palestine အရေးနဲ့ပတ်သက်ပြီးမိန့်ခွန်းပြောမယ့်အချိန်မတိုင်ခင်နိုင်အတော်ကြာမှာပဲအခုလိုရွှေ့လိုက်တာပါ။ဝန်ကြီးကယ်ရီကသူ့ရဲ့မိန့်ခွန်းထဲမှာအရှိလေပိုင်းညီညွတ်ရေးလုပ်ငန်းစဉ်အပေါ်သူ့ရဲ့အမြင်နဲ့အင်အားစောက်လို့တာတွေအဆုံးသတ်ဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလူ့ကျိုးရေးကောင်စီဆုံးဖြတ်ချက်ကြောင့်အောင်အမေရိကန်ကနောက်ွယ်ကနေလုပ်ခဲ့တဲ့ဆိုရဲ Israel ရဲ့ဆွဆွဲချက်တွေကိုတုံ့ပြန်ပြောဆိုမယ်လို့ခန့်မှန်းထားပါတယ်။ဂျော်ဒန်ရဲ့အနောက်ဘက်ကနေအရှေ့ဂျေရုဆလင်တို့မှာဣသရေလကအင်အားသစ်တွေစလုပ်တာကိုတောက်ကြနေကချမှတ်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကဖြစ်တင်ဝေဖန်ထားပါတယ်။ဒီလိုရဟာနိုင်ငံတကာဥပဒေကိုပြောင်းကြချိုးဖောက်တာဖြစ်ပြီးဒေသရင်းငြိမ်းချမ်းရေးအတွက်တကယ့်အတားအဆီးတစ်ခုဖြစ်တယ်လို့ထောက်ပြထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံအတွက်တရုတ်အကူအညီနဲ့တည်ဆောက်တဲ့နျူကလ িয়ার ဓာတ်ပစ္စည်းစုံတွေကိုဝန်ကြီးချုပ်နော်ဝါရှရစ်ကဖွင့်လှစ်ပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်ချက်ရှမာမြို့ကဓာတ်ပစ္စည်းစုံကနေလက်စစ်တေအာမေဂါဝတ်340ထုတ်ပေးနိုင်မှာပါ။စုစုပေါင်းဓာတ်ထုတ်နိုင်စွမ်း600မီဂါဝတ်ရှိတဲ့နျူကလ িয়ার ဓာတ်ပစ္စည်းစုံတစ်ခုကိုလည်းတရုတ်နိုင်ငံကတည်ဆောက်ပေးထားပြီးပါပြီ။ချက်ရှမာမြို့ကဓာတ်ပစ္စည်းစုံ3လုံးကို C1, C2 နဲ့ C3 လို့အသီးသီးနာမည်ပေးထားပါတယ်။ပါကစ္စတန်နိုင်ငံမှာလျှက်စစ်တပ်အားမလုံလောက်တဲ့ပြဿနာကာလရှည်ကြာဆူရွာလာနေတာကိုဖြေရှင်းရေးကြေပြန့်တဲ့အစီအစဉ်ထဲမှာဒီစက်ရုံတွေပါဝင်ပါတယ်။မီဂါဝတ်340ထုတ်နိုင်မဲ့နောက်ထပ်နျူကလ িয়ার ဓာတ်ပစ္စည်းစုံ C4 ကိုလည်းချက်ရှမာမှာတည်ဆောက်နေတာပါ။ဖျားသခင်လူတော်ရ2019ခုနှစ်ဧပြီလမှာဒီဆက်ယုံစလည်ပတ်ပြီးလျှက်စစ်တာထုတ်ပေးနိုင်ပါမယ်လို့ဒီကနေ့ကျင်းပတဲ့အခမ်းအနားတွင်ဝန်ကြီးချုပ်ရှရစ်ကပြောသွားပါတယ်။ပါကစ္စတန်နိုင်ငံမှာနျူကလ িয়ার ဓာတ်ပစ္စည်းစုံတွေအပါအဝင်လက်ရှိထုတ်နေတဲ့လျှက်စစ်တာစုစုပေါင်းက16,000မီဂါဝတ်ပတ်ဝန်းကျင်ရှိပါတယ်။အဓိကအားဖြင့်တရုတ်ရန်ကုန်ဝင်နဲ့တည်ဆောက်နေတဲ့ကြောင်မီသွေးသဘာဝဓာတ်ငွေနဲ့ဇီဝလျှက်စစ်ဆက်ယုံတွေကနေလျှက်စစ်တာ60ရာခိုင်နှုန်းလောက်ပိုတိုးပြီးတော့ထုတ်ဖို့ပါကစ္စတန်အစိုးရကစီစဉ်ထားပါတယ်။
မေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေမှာကောင်းဆောင်ပြောင်းလဲတွေဖြစ်လာမဲ့အခြေအနေတွေကြောင့်လာမယ့်2019ခုနှစ်ဟာမြောက်ကိုရီးယားအတွက်သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုအချိန်မြင့်လှုပ်ဆောင်မှုအကောင်းဆုံးခွင့်ကောင်းဖြစ်လိမ့်မယ်လို့တောင်ကိုရီးယားနိုင်ငံဘက်ကပြောလာသူမြောက်ကိုရီးယားအခြေရန်အရာရှိတဦးကပြောပါရယ်တောင်ကိုရီးယားနိုင်ငံမှာသမရရွေးကောက်ပွဲကျင်းပဖို့ရှိနေတယ်လို့အမေရိကန်ပြည်ထောင်စုမှလည်းအစိုးရလွှဲပြောင်းလုပ်ဖို့ရှိတာကမြောက်ကိုရီးယားအတွက်အကောင်းဆုံးခွင့်လန်းဖြစ်နိုင်တယ်လို့လန်ဒန်မြို့မှာရှိတဲ့မြောက်ကိုရီးယားတန်တမန်တွေထဲကဒုတိယအဆင့်မြင့်ဆုံးဖြစ်တဲ့ထဲယောင်ဟိုးကပြောတာပါထဲဟာပြီးခဲ့တဲ့ဩဂတ်စ်လကတောင်ကိုရီးယားဘက်ကိုပြောင်းလာခဲ့တဲ့သူဖြစ်ပြီးတော့20နီးပါးကာလအတွင်းအခုလိုပဲပြောင်းလာသူတွေထဲမှာတော့အဆင့်မြင့်ဆုံးမြောက်ကိုရီးယားအရာရှိဖြစ်ပါတယ်အင်္ဂါနေ့ကတောင်ကိုရီးယားသတင်းတောက်တွေနဲ့တွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာသူကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေပဲဆက်ရောက်နေပြီလဲဆိုတာသူအသေးချာမသိပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုတရုတ်ကဖိအားပေးဟန်တာမှမဟုတ်ဘူးဆိုတာကတော့ပြောနိုင်တယ်လို့ဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့မြောက်ကိုရီးယားပြိုကွဲမှုဟာတောင်မြောက်ကိုရီးယားပေါင်းစည်းပြီးအမေရိကန်နဲ့ပုံမှန်ရင်းနှီးသွားနိုင်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ဟာသူ့ကိုငွေတွေဘလောက်ပဲပုံပေးသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုလက်လျှော့မဲ့အစီအစဉ်မရှိသလိုရှင်းနှစ်ကုန်မှနျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်အောင်တိုးမြှင့်လှုပ်ဆောင်နေတယ်လို့လည်းထေရဟုကပြောပါရရှင
်ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဒီရီကနေဗိုလ်ဒူးညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တူ EBSDF ဗဟုကော်မတီဝင်မြောက်ပိုင်းဒေသခေါင်းဆောင်တူဖြစ်တဲ့ကိုမင်းထေးကိုဗမောလွိုင်ကျဲကားလမ်းပေါ်ကတိန်လုံခိတ်မှာမြန်မာစစ်တပ်ကဒီကနေ့ညနေပိုင်းဖမ်းဆီးခေါ်ဆောင်သွားပါတယ်။သူ့ကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းကိုတော့သူစီးလာတဲ့ခီးတက်တင်ပစကားမောင်းသူကပြောတာပါ။သူ့ကိုဗျူဟာမှုကခေါ်ခိုင်းလို့ဖမ်းသွားတယ်လို့ဆိုပါတယ်။ဒီဗမော်မှာရှိကလေးကဆရာဖောက်လို့ခေါ်တဲ့စစ်ဖက်လူမျိုးရင်းအဖွဲ့ကနေပြီးတော့သူနဲ့ပတ်သက်ပြီးကားဂိတ်ကိုလာပြီးတော့မေးတာတွေရှိတယ်လို့သိထားရပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ EBSDF အဖွဲ့ဘက်ကနေတုံ့ပြန်ချက်ချက်ချင်းထွက်မလာသေးပါဘူး။EBSDF အဖွဲ့ဟာတနင်္ဂနွေလုံးအပြစ်ခတ်ရဲစီးရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပြီးကိုမင်းထေးဟာလည်း EBSDF ကိုကူစားပြုပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ဖို့ပါတယ်။သူဟာနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသား Sylvester Stallone နဲ့ရိုက်ကူးထုတ်လုပ်သရုပ်ဆောင်တဲ့ Rambo 4 ရုပ်ရှင်ဇာတ်ကားမှာမြန်မာစစ်တပ်စစ်ဗိုလ်တူအဖြစ်ပါဝင်သရုပ်ဆောင်ခဲ့မှုပါတယ်။
မဲခမင်းကြောင်တခြားတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးပိုင်းမှာနိုင်ငံတကာပူးပေါင်းဆောင်ရွက်လှုပ်ဆောင်တာကြောင့်ဒေသတွင်းတည်ငြိမ်မှုကိုကောင်းကောင်းထိန်းသိမ်းထားနိုင်ခဲ့တယ်လို့တရုတ်နိုင်ငံသားရေးအများပြည်သူလုံခြုံရေးဌာနကပြောပါရယ်။ဒါ့အပြင်ဒီလိုစပြီးတော့လှုပ်ဆောင်ကြတဲ့က9နှစ်အတွင်းဒေသတွင်းသားရဝပြောမှုကိုမြှင့်တင်ပေးခဲ့တယ်လို့လည်းဆိုပါရယ်။ဘေကျင်းမြို့တော်မှာအင်္ဂါနေ့ကလုပ်တဲ့ဝန်ကြီးအဆင့်အစည်းအဝေးအတွင်းတရုတ်နိုင်ငံတော်ကောင်စီဝင်အများပြည်သူလုံခြုံရေးဝန်ကြီးဂိုရှန်ကွန်းကအခုလိုပြောလိုက်ကြပါပူပေါင်းဆောင်ရွက်မှု9နှစ်ပြောင်းနှစ်ပတ်လည်ကျင်းပတဲ့အဲ့ဒီအစည်းအဝေးကိုလာအိုမြန်မာထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကတာဝန်ရှိသူတွေကတက်ရောက်ကြပါတယ်။မဲခေါမြန်မာဘီယက်နီကင်းစေဖို့လက်တွေ့ကြတဲ့ပူပေါင်းဆောင်ရွက်မှုပို့ပြီးတော့နှက်ဆိုင်အောင်တရုတ်ကလှုပ်သွားခြင်းပြီးကမ္ဘာကြီးရဲ့လုံခြုံရေးနဲ့တာယာဝပြောရေးအတွက်ကိုယ်တိုင်ပါဝင်လှုပ်ဆောင်သွားမယ်လို့ဂူကပြောပါတယ်။2017ခုနှစ်အောက်တိုဘာလကမဲခေါမြန်မာတရုတ်သင်္ဘောသား73ဦးရရဆက်ဆက်တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်မြစ်တွင်သွားတဲ့ဒီကုန်တင်သင်းမောတွေကိုတိုက်ခိုက်မှုတွေကနေကာကွယ်တားဆီးပူးပေါင်းဆောင်ရွက်ကြဖို့တရုတ်လာအိုနဲ့မြန်မာတို့စပြီးတော့လုပ်ခဲ့ကြတာပါရှင်
။တိုင်ဝမ်ကသူ့ပိုင်နဲ့ဖြစ်ယူဆထားတဲ့နယ်နိမိတ်ထဲကိုကျူးကျော်ဝင်ရောက်ခံရတာဟာပြီးခဲ့တဲ့မေလမှာစိုင်းအင်းဝမ်သမရဖြစ်လာပြီးကြတဲ့ကဆိုရင်၄ချိန်အထိရှိသွားပြီဆိုတာတိုင်ဝမ်ကမှတ်တမ်းတင်ထားပါတယ်။မကြာသေးခင်ကပဲဖြစ်တဲ့၂ချိန်ကတော့အမေရိကန်ယူကောက်ခံသမရဒေါ်နယ်ထရမ့်နဲ့တိုင်ဝမ်ခေါင်းဆောင်တို့တယ်လီဖုန်းဆက်စကားပြောပြီးတဲ့နောက်ဖြစ်တာပါ။ဒီအခြေအနေကြောင့်တရုတ်ကသူတို့ပိုင်ဖြစ်ပြောထားတဲ့တိုင်ဝမ်ကျွန်းပေါ်တရုတ်ရဲ့လုံဆောင်ချက်တွေပူပြီးဥတီလာမလားဆိုတာပူဆိုးရင်လာကြပါတယ်။မေလ20ရက်နေ့ကလေးကဆိုရင်လေရင်နဲ့ရေရင်တွေကိုအမျိုးသားလုံခြုံရေးအရာစစ်ဆေးနိုင်တဲ့နည်းမြေအဖြစ်တိုင်ဝမ်ကသတ်မှတ်ထားတဲ့ဒေသနာကိုတရုတ်လေတဲ့လေရင်တွေနဲ့ရေတဲ့သင်္ဘောတွေချဉ်ကပ်ခဲ့တယ်လို့တိုင်ဝမ်ကာကွယ်ရေးဌာနပြောခွင့်ရလိုရှောင်ဟီက VOA ကိုပြောပါတယ်။အဲဒီသတ်မှတ်စုံဟာတိုင်ဝမ်နဲ့အနီးဆုံးနေရာကနေဆိုရင်69မိုင်ကျော်မှာရှိပါတယ်။တိုင်ဝမ်ကိုသတိပေးဖို့အတွက်တရုတ်ကအဲဒီလိုလုပ်နေတာလို့ပြောခွင့်ရကဆိုပါတယ်။ဒီဥစ္စာဟာကမ္ဘာပေါ်မှာတတိယအင်အားအကြီးဆုံးစစ်ဖက်ဖြစ်ပါတယ်။1940ပြည့်နှစ်ကာလတွင်ဖြစ်ခဲ့တဲ့တရုတ်ပြည်တွင်းစစ်ပြီးခဲ့တဲ့ကတိုင်ဝမ်ကိုပိုင်ဆိုင်ကြောင်းတရုတ်ကပြောလာတာပါ။
ဘော်တစ်ဒေသနိုင်ငံတွေအနေနဲ့ရုရှားနိုင်ငံရဲ့ရန်လိုတိုက်ခိုက်မှုတစ်ခုခုနဲ့ကြုံလာရရင်နောက်ထပ်မဲ့ဒေါ်နယ်ထရမ့်ဆိုရစီကနေအမေရိကန်ရဲ့ပံ့ပိုးကူညီမှုကိုဆက်ရသွားမယ်ဆိုတာစိတ်ချနေနိုင်တယ်လို့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကဘော်တစ်နိုင်ငံတွေကခေါင်းဆောင်တွေကိုပြောပါရယ်။
I think the presence of United States troops here in Estonia is a signal that we
ဒီ Estonia နိုင်ငံမှာ American တပ်ဖွဲ့တွေရှိနေတာဟာ Ronald Reagan ယုံကြည်ခဲ့တဲ့အင်အားမှတဆင့်ငြိမ်းချမ်းရေးတော့ဆိုတာကိုကျွန်တော်တို့ယုံကြည်တယ်ဆိုတာပြသတာပါပဲ။ Russia ရဲ့စိုးသွမ်းတဲ့လှုပ်ဆောင်မှုတွေကိုတားဆီးဖို့အကောင်းဆုံးနည်းလမ်းကစိတ်ချရပြီးအားကောင်းတဲ့စစ်ဖက်နဲ့အားကောင်းတဲ့မြောက်အတ္တလန္တိတ်စာချုပ် NATO မဟာမိတ်ရှိထားဖို့ဖြစ်ပြီးတော့ဒီနေရာမှာ Estonia ဟာတိတ်အရေးကြီးတဲ့အပိုင်းကပါဝင်ပါတယ်လို့ Mr. McCain ကပြောပါတယ်။ Estonia နိုင်ငံတယ်လင်းမြို့တော်မှာ Mr. McCain ကအဲ့ဒါလိုပြောတာဖြစ်ပြီးတော့ဝင်ကြီးချုပ် Yuri Ratas နဲ့လည်းတွေ့ဆုံပါတယ်။ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုတွေနဲ့ယူကရိန်းမှာလုပ်ရက်တွေကြောင့်အမေရိကန်နဲ့ဘောလ်တစ်နိုင်ငံတွေအကြားဆက်ဆံရေးဟာအရင်တုန်းကရှိဘူးတာထက်ပိုပြီးတော့အရေးပါလာတယ်လို့လည်းမစ္စတာမက်ကိန်းကပြောပါတယ်။ပြီးခဲ့တဲ့လအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကစိုက်ဘာကနေဝင်နောက်ခဲ့တဲ့အပေါ်စုံစမ်းစစ်ဆေးနေတယ်ဆိုတာမစ္စတာမက်ကိန်းကထည့်ပြောသွားပေမဲ့အဲ့ဒါကနေရွေးကောက်ပွဲရတဲ့အပေါ်မှာတက်ရောက်တဲ့အထောက်အထားမျိုးတော့မရှိဘူးလို့ပြောပါတယ်။မစ္စတာမက်ကိန်းဟာထက်လွတ်တော်မဲ့ Lindsey Graham နဲ့အတူအဲ့ဒီဒေသဘက်ရောက်နေတာဖြစ်ပြီးတော့ဒီကနေ့မှာလက်ဗီးယားနဲ့မနက်ဖြန်မှာတော့ Lithuania နိုင်ငံတွေကိုခီးဆက်အောင်မှာပါရှင်
။ Syria သဘုံတွေပေါ်လက်နက်ထောက်ပံ့မှုကန့်သတ်ချက်တွေကိုဖြေလျှော့ပေးတဲ့ American အစိုးရရဲ့ဆုံးဖြတ်ချက်ဟာ Syria နိုင်ငံတွင်က Russia နဲ့တခြားတပ်ဖွဲ့တွေကိုထိခိုက်စေမဲ့ရန်လူတွေလုပ်ရဖြစ်တယ်လို့ Russia အစိုးရကပြောလိုက်ပါတယ်။ American အစိုးရရဲ့မကြာခင်ကမူဝါဒပြောင်းလဲနဲ့ပတ်သက်ပြီး Russia နိုင်ငံကြေးဌာနပြောခွင့်ရ Maria Zakharova ကအင်္ဂါနေ့မှာဝေဖန်သွားတာပါ။အလွယ်တကူရွှေပြောင်းတင်နိုင်တဲ့လေကြောင်းရန်ကာကွယ်ရေးလက်နက်တွေအပါအဝင်လက်နက်မျိုးမျိုးကိုစီးရီးယားသဘုံတွေကိုထောက်ပံ့ပေးသွားနိုင်ဖို့အမေရိကန်ဥပဒေမူကြမ်းအသစ်ထဲမှာပြဋ္ဌာန်းထားတယ်လို့ပြောခွင့်ရဇာခါရိုဗာကပြောပါတယ်။စီးရီးယားစစ်ပွဲအတွင်းရုရှားရဲ့ပါဝင်ပတ်သက်မှုတွေကိုဝေဖန်ပြောဆိုနေတဲ့သမ္မတဥပမာကတိမ်ကြခင်ကပဲကာကွယ်ရေးဆိုင်ရာဥပဒေတရားလက်မှတ်ရေးထိုးအတည်ပြုခဲ့တာကိုညွှန်ပြီးရုရှားကအခုလိုတုံ့ပြန်ပြောဆိုတာပါခင်ဗျာ
။ကိုကျော်ကျော်တိတ်နဲ့မက်ခင်ပြည်ထွေတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့မလေးရှားနိုင်ငံကအဖွဲ့တစ်ခုကရခိုင်ဘက်ကိုအခုညီပေးတင်မောလွှတ်မယ်ဆိုတာနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မလေးရှားနိုင်ငံ Islamic အဖွဲ့အစည်းတစ်ခုဖြစ်တဲ့ Malaysian Consultative Council of Islam Organization ကမြန်မာနိုင်ငံရခိုင်ဒေသကသူတို့အခေါ် Rohingya Muslim တွေကိုအခုညီပေးတင်မောလွှတ်ပုတ်လို့မယ်ဆိုတဲ့အပေါ်မှာမြန်မာဘက်ကဒါကိုတရားဝင်တန်တမာရေးနီးလမ်းနဲ့ဆောင်ရွက်ဖို့တိုက်တွန်းလိုက်ပါတယ်။ဒီ Islamic အဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုအကူအညီပေးသင်္ဘောတွေဆေးလွတ်မယ်ဆိုတာကိုမလေးရှားပြည်တွင်းသတင်းတွေမှာဖော်ပြခဲ့တာပါ။သူတို့အနေနဲ့အတင်းကျပ်ပိတ်ဆို့ခံရတာမျိုးသင်္ဘောပြန်လှည့်ခိုင်းတာမျိုးကြုံရနိုင်တယ်လို့လည်းအဲ့ဒီအဖွဲ့တာဝန်ရှိသူတွေကမလေးရှားသတင်းမီဒီယာတွေကိုဖြေထားပါတယ်။ဒီပေါ်ဘလို့တုံ့ပြန်မလဲဆိုတာမြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထိပ်ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်
။မလေးရှားနိုင်ငံကဒီ flotilla ဆိုတဲ့အဖွဲ့ကသူတို့ကဒီရခိုင်ဒေသကိုအစားအသောက်ထောက်ပံ့နေသူတို့ပို့တဲ့တင်မော်တွေလွှတ်မယ်လို့ပြောနေတယ်ခင်ဗျာအဲ့ဒါမြန်မာနိုင်ငံကရောအကြောင်းကြားတာရှိလားဆက်သွယ်တာမျိုးရောရှိပါလား
မရှိဘူးပြကျွန်တော်တို့လည်းတွေ့တာမလေးရှား online သတင်းတွေညာကျွန်တော်တို့သိရတယ်ဟိုပြီးခဲ့တဲ့အာဆီယံနိုင်ငံရဲ့ဝင်ကြီးတွေကိုတိုင်ပင်ခံပုဂ္ဂိုလ်ရှင်းလာရှိတယ်ရခိုင်မောင်တော်ချင်းရှင်းပြရတယ်အဲ့မှာဒီဆိုရရဲ့တွေ့ကြုံနေရတဲ့အခြေအနေတွေသူတို့အာဆီယံကနားလည်တယ်အချိန်ယူရမယ်ဆိုတာသူတို့လက်ခံတယ်အတချက်ထဲမှာပဲကျွန်တော်တို့ကလူသားချင်းစာနာထောက်ပံ့မှုအကူအညီလေးအာဆီယံနိုင်ငံတွေနဲ့ပေးရလို့ရင်ကျွန်တော်တို့ညီနိုင်ဆောင်ရွက်သွားဖို့ဆိုကျွန်တော်ဆွေးနွေးတယ်။အဲဒါနောက်ဆက်တွဲအနေနဲ့ကျွန်တော်တို့အင်ဒိုနီးရှားနိုင်ငံကအင်ဒိုအိတ်ဆိုတဲ့အဖွဲ့အစည်းတရက NGO တစ်ခုပေါ့။ဒီကနေပြီးတော့ရခိုင်ပြည်နယ်လူသားချင်းစာနာထောက်ပံ့မှုအကူအညီလေးပေးဖို့ဟိုကတင်ပြလာတော့ကျွန်တော်တို့ကပြည်နယ်ဆိုရနိုင်ညီနိုင်ပြီးတော့အဲဒါတွေဖြန့်ဝေတဲ့အထိဆောင်ရွက်ပြီးသွားပြီ။အခုကိစ္စကတော့ကျွန်တော်တို့အစိုးရကိုတရားဝင်တင်ပြခြင်းအခွင့်အရေးတောင်းခံခြင်းမရှိတော့ဒီကနေ့ပဲကျွန်တော်တို့မြန်မာနိုင်ငံကြီးဝန်ကြီးဌာနနဲ့တော့မလေးရှားဒီမှာရှိတဲ့မလေးရှားသံတမန်ကြီးကိုပြောထားတယ်အဲ့ဒါတကယ်လို့ကျွန်တော်သတင်းတွေတော့တွေ့တယ်အတရားဝင်တော့ဘာမှတင်ပြလာရပါမရှိဘူးမရှိတော့တရားဝင်လမ်းကြောင်းကနေတင်ပြပါဆိုတော့ကျွန်တော်တို့မလေးရှားတန်ယုံကိုပြောထားပြီးဖြစ်တယ
်သူတို့ဘက်ကပြောရေးဆိုခွင့်ရှိသူထင်ပါတယ်သူတို့တွင်းမှုကြုတ်ဆိုပြီးတော့သတင်းထဲမှာရေးတာကသူတို့ကိုတားဆီးနိုင်တာရှိတယ်ပြန်ပြီးတော့တုံ့ပြန်နေတာရှိတယ်သူတို့ဆိုလိုတဲ့သဘောကသူတို့မရရအောင်ဝင်မဲ့ဆိုတဲ့သဘောတဒံစောင့်နေပါတယ်ခုနဂါဇာလိုဟာမျိုးနဲ့နှိုင်းရှင်ပြီးတော့ပြောတာဆိုတာရှိတော့
ဟိုဒီအဖွဲ့ပေါ့နော်နံပါတ်1မိခေါ်ကသူတို့ဒီကျွန်တော်တို့ဟိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဒီဒေသမှာရှိတဲ့ဒီလူတွေစီကိုပေးအပ်ခြင်းနဲ့စိတ်ဆန္ဒနဲ့လောက်တာဟုတ်ပါသလားအဲ့ဒီမိခေါ်အရာအမှန်တကယ်ကိုယ်ညီတွေထောက်ပံ့ဖို့ရည်ရွယ်ချက်ကအဓိကပဲဆိုရင်တော့ဒီဝင်လမ်းကြောင်းကနေတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုတင်ပြဖို့လိုတယ်အဲ့လိုမျိုးတင်ပြဖို့ခက်နေရင်လည်းမလေးရှားတန်ရုံကလည်းဆင့် နိုင်ငံအစိုးရကျင်းအားတစ်ဆင့်သူတို့ဆက်သွယ်ပြီးတော့တင်ပြလို့ရတယ်။အဲဒီတင်ပြလာတဲ့တင်ပြချက်အနေထားဒါတွေကိုပူတည်ပြီးတော့မြန်မာနိုင်ငံအစိုးရကစဉ်းစားသုံးသပ်သုံးဖြတ်ပေးမှဖြစ်တယ်။ကျွန်တော်တို့ကတော့ဟိုအဲဒီပိတ်ပင်ထားတာလုံးဝမရှိဘူး၊တကားပိတ်ထားတာလုံးဝမရှိဘူး။အားလုံးကိုကျွန်တော်တို့က open door ဖွင့်ထားတယ်။ဒုတိယနံပါတ်1အချက်ကတော့ဒီဟာကိုအကြောင်းပြုပြီးတော့ပြဿနာတွေပိုကြီးထွားလာအောင်ဂါဇာကိုတူရကီဝင်လိုမျိုးတက်တလာမိထွန်းရှာတဲ့ရည်ရွယ်ချက်ဟုတ်မဟုတ်သူတို့ကိုသူတို့ပြန်ဆန်းစစ်ဖို့လိုတယ်။တက်တလာမိထွန်းရှာဖို့ရည်ရွယ်ချက်နဲ့ဒီလိုမျိုးမိမိသဘောနဲ့သက်ဆိုင်ရာနိုင်ငံအစိုးရသက်ဆိုင်ရာနိုင်ငံအချုပ်ချာအာဏာပေါ့ဒါကိုအတိဟိုလေးစားလိုက်နာခြင်းမပြုဘဲနဲ့မိမိသဘောနဲ့မိမိတိုက်ရိုက်ဝင်ရပြီးတော့ဒီလိုဖြန့်ဝင်မယ်လို့ဆိတ်ကူးတယ်ဆိုရင်ပြဿနာမိထွန်းရှာတဲ့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုရင်တော့သူတို့မျှော်မှန်းထားတဲ့နီလန်းတွေကနီလန်းနဲ့နီလန်းသုံးဒါပဲကြုံရမယ်အဲ့ဒါကိုတော့ကျွန်တော်တို့ကပုံမှန်လေးနဲ့ခုရပြောတယ်နံပါတ်3ချက်ကတော့အဲအစ္စလာမစ်ဘာသာရေးအဖွဲ့အစည်းပေါ့နော်ဒီအဖွဲ့အစည်းအနေနဲ့ဒီမောင်တော်မှာပဋိပက္ခတွေပို့ပြီးပြင်းထန်လာအောင်အစွန်းရောက်တွေပို့ပြီးတော့လို့ကြလာအောင်ကိုဆွဲဆောင်စည်းရုံးတဲ့သဘောနဲ့ဟိုဘာသာရေးကိုခုလိုမလုပ်ဘူးနံပါတ်1ဘာသာရေးကိုခုလိုမလုပ်ဘူးနံပါတ်2ဘာသာရေးကိုအသုံးမချဘူးနံပါတ်3ဘာသာရေးအစွန်းရောက်တွေတိုးပွားလာအောင်မလုပ်ဘူးအဲ့ဒါကိုတော့ကျွန်တော်တို့ကကြက်ကြက်တတပြောချင်တယ
်အရင်နှုန်းကတော့အလားတူမျိုးဒီခွင့်ပြုချက်မရှိဘဲနဲ့အဲ့လိုတခြားနိုင်ငံတွေအထူးဖြင့်မွတ်စလင်နိုင်ငံတွေကနေပြီးတော့ဝင်အတင်းဝင်ရောက်တာမျိုးတွေအကူအညီဝင်ပေးတာမျိုးတွေရှိခဲ့ဖြစ်ခဲ့ဘူးပါလား
မြန်မာနိုင်ငံတမိုင်းကျောင်းမှာတော့အဲ့ချစ်စင်ကျိုးမဖြစ်ခဲ့ဘူးချစ်လာလဲလက်ခံမှာမဟုတ်ဘ
ူးဥစ္စာထည့်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံကြားရေးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ရမှာဒီအဖွဲ့အစည်းအနေနဲ့တရားဝင်တန်တမန်ရေးနှီးရမြန်မာဆိုရကိုဆက်သွယ်ဆောင်ရွက်ဖို့ဆိုတာကိုမြန်မာခြေဆိုင်မလေးရှားတန်ယုံစီကိုနိုင်ငံကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကစာပေးပို့ထားတယ်လို့ပြောခွင့်ရတဲ့ဦးကပြောဆိုခဲ့ပါတယ်ကိုသားညွန်ဦးဆက်သွယ်မေးမြန်းခဲ့တာပါအခုတစ်ခါမှာတော့သတင်းသမားတွေအများစုဆွဲဆိုခံနေရတဲ့ဥပဒေကြမ်းပြင်ဆင်ရေးသတင်းကိုတင်ဆက်ပေးပါမယ်ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်တဲ့ဥပဒေကြမ်းကိုပြည်အောင်စုလွှတ်တော်ကိုတင်ထားပြီလို့သူရဦးရွှေမန်းကဒီကနေ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။တက်ကြွလှုပ်ရှားသူတွေသတင်းမီဒီယာသမားတွေအများစုဆွဲဆိုခံနေရတဲ့ဒီပုံမှန်ပါဝင်သတင်းသမားတွေသတင်းရယူခွင့်သတင်းသမားတွေကိုအကာအကွယ်ပေးနိုင်ရေးတို့နဲ့ပတ်သက်ပြီးတော့ဒီကနေ့မှာဆွေးနွေးခဲ့ကြပါတယ်။မတ်တကီထိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေအဓိကပြစ်မှတ်ထားတရားဆွဲဆိုခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်တဲ့ဥပဒေချမ်းကိုပြည်တော်စွလွတ်တော်ဥပဒေချမ်းကော်မတီထံတင်ထားပြီးသူရဦးရွှေမန်းကဒီကနေ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ပြည်တော်စွလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကဥပဒေပြင်ဆင်ချက်တင်ထားတဲ့အကြောင်းအခုလိုပြောဆိုခဲ့တာလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲပဲအတွင်မူဦးကျော်စွာမင်းကပြောပါတယ်
တော့ကတော့ဂါဒီကိုလည်းကျွန်တော်တို့ဒီကော်မရှင်ကနေပြီးတော့ကျွန်တော်တို့ဒီပြည်တော်စုလွတ်တော်ကိုပေါ့နော်သူတို့တင်ဥပဒေချမ်းအထီးသူတို့တင်ပြပြီးသွားပါဘယ်ဟာဟိုဆော့ဖ်တောက်ဂါဒီကိုပြင်ဆင်ဖို့အတွက် IT ကိုလည်းကျွန်တော်တို့ဒီ swing ဖြစ်ခဲ့ပါတယ်သူကအရှိမန်းကလည်းပြောပါတယ်သူဆော့ဖ်တောက်ဂါဒီပြင်ဆင်တာကအခုလက်ရှိဖြစ်ပေါ်နေတဲ့11တိက္ခာကြောင့်ဖြစ်လာတာမဟုတ်ပါဘူးအရင်တော့ကဲကသူတို့စပြီးစဉ်းစားလာတာပါချစ်တူကြီးတိက္ခာဟိုသောတော်ကဒီသိစာရည်ကအမှန်တူစဉ်းစားလာတာလည်းနေ့ချင်းဆက်လက်ပေါင်းရနေတယ်ပဲလို့သူကပြောပါတယ်။ကျွန်တော်တို့ဒီအချက်လက်မှာပေါ့နော်တမတ်တော်ကပြောထားတဲ့အထက်မှာကျွန်တော်တို့ရခိုင်ပြည်ကတောင်ပေါ်နော်တမတ်တော်နဲ့ဘက်ကတရင်ရယူကျွန်တော်တို့စစ်တီပြင်တရင်ရယူပါကျွန်တော်တို့အခက်အခဲတွေရှိနေတယ်ကိုတော့ကျွန်တော်တို့သင်ပြခဲ့တာရှိပါတယ်။အဲ့အတွက်လည်းသူကနေပြီးတော့သူသိစာမှတ်သားထားပါတယ
်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကတော့ရခိုင်ပြည်နယ်မောင်တော်ဒေသတွင်သတင်းရယူခွင့်အကန့်အသတ်နဲ့တိုက်ပွဲတွေတမတော်နဲ့သက်ဆိုင်တဲ့သတင်းတွေရယူဖို့အခက်အခဲတွေနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းမီဒီယာဥပဒေပြဋ္ဌာန်းချက်တွေကိုမလိုက်နာတဲ့အစိုးရတာဝန်ရှိသူတွေကိုအရေးယူနိုင်ရေးနောက်သတင်းသမားတွေကိုတရားစွဲဆိုနေတာတွေကနေတစိမ့်တစ်ပိုင်းအကာအကွယ်ပေးဖို့အတွက်ဥပဒေမှာပြင်ဆင်လို့တဲ့အချက်တွေကိုဆွေးနွေးခဲ့တယ်လို့လဲကောင်စီရဲ့တွဲဖက်အတွင်မူဦးကျော်စွာမင်းကပြောပါတယ်။
ပထမတစ်ခုကကျွန်တော်တို့သတင်းမီဒီယာဥပဒေမှာပြဋ္ဌာန်းလာတဲ့ access to information ဆိုတာရှိပါတယ်။သတင်းမီဒီယာသမားတွေသတင်းရယူပိုင်ခွင့်သတင်းနေရာဟိုသတင်းရယူတဲ့အခါမှာကျွန်တော်လုံခြုံရေးကာကွယ်ပေးမှုကြီးနောက်တစ်ခါသတင်းရယူတဲ့အခါမှာနေရာထိုင်ခင်းစီစဉ်ပေးမှုအခါတွေကိုကျွန်တော်တို့ဒီ ဒီဥပဒေအရကျွန်တော်တို့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကလိုင်းနာဆောင်ရွက်မှုတွေမရှိပါဘူး။အဲ့ဆိုင်ရာလိုင်းနာဆောင်ရွက်မှုတွေရှိလာအောင်ကိုကျွန်တော်တို့ဒါကိုလုပ်ပါမယ်။ရှိလာအောင်ပြီးတဲ့အခါမှာကျွန်တော်တို့တကယ်လို့မလုပ်ပေးခဲ့ပြီးရှိတော့ကျွန်တော်တို့အရေးယူခြင်းဥပဒေပြဋ္ဌာန်းချက်ကိုကျွန်တော်တို့ပြင်ဆင်တာမျိုးကိုကျွန်တော်တို့ဒါမျိုးကိုကျွန်တော်တို့တင်ပြခဲ့ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီသတင်းမီဒီယာသမားတွေကိုကျွန်တော်တို့ဟန်ထားဖြစ်စေတဲ့ကျိုးဥပဒေတွေပေါ့နော်။အခုလက်ရှိတရားစွဲဆိုနေတဲ့သတင်းမီဒီယာဥပဒေပေါင်းကိုကြော်ပြီးတော့သတင်းမီဒီယာကောင်စီကိုမလာဘဲနဲ့ကြော်ပြီးတရားစွဲဆိုနေတဲ့ဖြစ်စဉ်တွေပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကဥပဒေပြဋ္ဌာန်းချက်မှာသတင်းမီဒီယာကိုတရားရုံးမရောက်ရင်မှသတင်းမီဒီယာကောင်စီတို့တိုင်ကြားနိုင်ပြီဆိုတာကိုကျွန်တော်တို့ပါ။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကိုဘယ်လိုလဲတိုင်ကြားရမည်ပေါ့။ကျွန်တော်တို့တက်ဟိုပြည်ညာနိုင်ငံသတင်းမီဒီယာကောင်စီကနေတစ်ဆင့်ပြီးမှပဲကျွန်တော်ဆက်လုပ်လို့ရမယ်ဆိုတော့ကျွန်တော်ပြင်ဆင်ချက်တွေကျွန်တော်ဖိတ်ပြန်တော့ဒီနှစ်ချက်ကအမြဲတမ်းအားကောင်းပါတယ်။
လက်ရှိအစိုးရဘက်ကသတင်းမီဒီယာဥပဒေကိုကျင့်သုံးဆောင်ရွက်ဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတိုက်တွန်းပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုအသုံးချပြီးသတင်းမီဒီယာအချင်းချင်းတရားစွဲဆိုမှုတွေရှိသလိုအာဏာပိုင်တွေဘက်ကသတင်းသမားတွေတက်ကြွလှုပ်ရှားသူတွေအင်တာနက်အွန်လိုင်းပေါ်မှာရေးသားဖော်ပြမှုတွေကိုတရားစွဲဆိုထောင်ချနေတာတွေခက်စိတ်စိတ်ထွက်ပေါ်လာပြီးနောက်မှာတော့သတင်းသမားတွေကိုတရားဥပဒေချောင်းအရတရားစွဲဆိုနေတာတွေမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဂျာဝင်ဆောင်ရွက်နိုင်ဖို့ကြိုးစားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတော့သတင်းမီဒီယာနှီးဥပဒေအရပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်။မတ်တင်ကြီးထိုင်တင်ဆက်ထားတာပါ။ခုတစ်ခါမှာတော့မြန်မာနိုင်ငံတွင်းမှာအမေရိကန်ဒေါ်လာဈေးမြင့်တက်နေရတဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာပြည်တွင်းဈေးကွက်မှာနိုင်ငံခြားငွေဝယ်လိုအားနဲ့ရောင်းလိုအားကွာဟမှုကြီးမားနေရကြောင်းအမေရိကန်ဒေါ်လာဈေးတန်ဖိုးမြင့်တက်ပြီးတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းနေတာကြောင့်အစိုးရအနေနဲ့နိုင်ငံခြားငွေလဲလှယ်နေနှုန်းတွေတည်ငြိမ်လာစေရေးအတွက်ဆောင်ရွက်တင်တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းကနေပြီးတော့အကြံပြုချက်တွေနဲ့တိုက်တွန်းဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာပြည်တွင်းနိုင်ငံခြားငွေကြေးလဲလှယ်နှုန်းဟာဒီဇင်ဘာ18ရက်ကအမေရိကန်ဒေါ်လာကိုအမြင့်ဆုံးဆန့်ကျင်1444ကျပ်တိမြင့်တက်ခဲ့ပြီးတဲ့နောက်ဒီကနေ့မှဆိုရင်ဒေါ်လာကို1368ကျပ်တိကျဆင်းသွားပြီးဒေါ်လာဈေးကွက်မတည်ငြိမ်ဖြစ်နေပါတယ်။ခုလိုဒေါ်လာဈေးအတက်ကျမြန်ဆန်နေတာတွေကိုတည်ငြိမ်ဖို့အတွက်ကုန်သွယ်ဆက်မှုအသင်းချုပ်ကပထမဆုံးအကြံပြုသွားမယ်လို့ဒေါက်တာဒေါက်တာမြူသက်ကပြောပါရယ်
။ဟိုအချက်တစ်ချက်တစ်ကြောင်ဖြစ်တာမဟုတ်တဲ့အကြောင်းရေရိုမာဘေးရီပြင်းနေတဲ့ရေရှင်မာဘေးရီပြင်းနေတဲ့ကျွန်တော်တို့ကဒါနိုင်ငံတော်အကြံပြုတာပေါ့နော်နိုင်ငံတော်ကဒါကျွန်တော်တို့ရဲ့အကြံပြုချက်တွေတခြားပညာရှင်တွေအကြံပြုတွေရှိမယ်နော်ကျွန်တော်တို့ဟိုတခြားဟိုပေါ့နော်ဒီစီပွားရေးဟိုလုပ်ငန်းရှင်လည်းရှိအောင်မှာပေါ့နော်ဒါတွေအားလုံးပေါ့ဆက်ပြီးတော့နိုင်ငံတော်တို့သူဆိုင်မှာပေါ့ကျွန်တော်တို့တော့ကျွန်တော်တို့ရဲ့ inputs ပေါ့နော်ကျွန်တော်တို့ရဲ့ suggestion ကျွန်တော်တို့ရဲ့ဟိုပေါ့နော်ကျွန်တော်တို့ကဒါ report ပေးတာပေါ့နော်ဒါကျွန်တော်တို့ကတစ်ချက်တည်းနဲ့ပြောလို့မရဘူးအပေချက်လေးတွေအပြင်ရေတို့မှာဆောင်တယ်ပေချက်တွေကရေရှင်မှာဆောင်တဲ့အကြားတွေကျွန်တော်တို့က inputs ပေးတာဟိုကျွန်တော်တို့သင်ကြုတ်နေတဲ့တော့ဟိုနိုင်ငံတော်ဆိုတာတစ်ကိုနော်ကျွန်တော်တို့စံပယ်ရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်အဆောင်ကုန်ဆောင်ရွက်မယ်ဆိုတာကိုကျွန်တော်တို့ရဲ့ဟိုကော်မတီဝင်အားလုံးကနေအခုတော့နော်ဟိုဆုံးဖြတ်ပြီးတော့ကျွန်တော်တို့ဒါပထမဆုံးကြိတ်တိုက်ရိုက်တင်ပြပြီးတော့ကျွန်တော်နောက်လည်းဒီလိုမျိုးပဲဆောင်ရွက်သွားတော့မှာ
နိုင်ငံငွေစည်းမတည်ငြိမ်ရတဲ့အဓိကအကြောင်းရင်းတွေမှာကုန်သွယ်မှုလုံငွေမြန်မာနေခြင်းတရားမဝင်ငွေကြေးစည်းကွက်အားကောင်းနေခြင်းနဲ့ဒေါ်လာဈေးကစားသူများကြောင့်ဖြစ်တယ်လို့ကုန်သွယ်ကြီးများအသင်းကသုံးသပ်ပါတယ်နိုင်ငံငွေလဲလှယ်နှုန်းတည်ငြိမ်ရေးအစိုးရကိုအကြံပြုလို့ရင်တော့တည်တည်ချာချာလေးလာစမ်းစစ်ပြီးမှအကြံပြုတင်ကြောင်းဘိုးဘန်ဒိုးကရဟောင်းဦးတန်းလွင်ကပြောပါတယ်
UMC ကသူဘယ်အပိုင်းနေသူကဟိုအချပြုတ်မလဲနောက်ဘက်ကသူ့စီမှာကနော်ဟိုအရေးကြီးရတယ်ဟိုအင်္ဂါတို့ကတခုခုအစိုးရအချပြုတ်ပြီဆိုရင် research study ကပဲအရေးကြီးတယ် research ဆိုတာ deep research ပေါ့နော်ဟိုမှာ issue တခုနော်အသေးစား research လုပ်ပြီးတော့မှအစိုးရတင်ပြတယ်
ခုလိုငွေကြေးမတည်ငြိမ်မှုတွေဟာနိုင်ငံတွင်းငွေကြေးဖောင်းပွမှုကုန်စည်နှုန်းမြင့်တက်မှုစတာတွေဖြစ်ပေါ်လာနိုင်လို့တာမန်လက်လုပ်လက်စားတွေကိုပါထိခိုက်နိုင်တယ်လို့ဦးတန်းနေကထောက်ပြပါတယ်
လဲလဲလို့ဆိုင်တဲ့ကတော့ဒါဒီလိုမြေကြီးပေါ့ပေါ့ပြစ်လိုက်တော့ပဲပဲကောင်းလို့ဟုတ်တော့မလားတမားပြစ်တော့အခြေခံလူလားစားတွေအတွက်ကတော့ဒါဆွေးပေါ့အတွက်ရောက်တော့ပေါ့ဟုတ်တော့မလားကိုစင်းတို့တက်လာတယ်ခုနကဟိုလက်ကတွေလိုက်တက်လာဘူးဆိုတော့ဖြစ်တယ်ကောင်းပြီနော
်နိုင်ငံတော်ဆိုရကိုတင်ပြမယ်အကြံပြုချက်တွေထဲမှာငွေကြေးဈေးကွက်ဆိုင်ရာအကြံပြုချက်နိုင်ငံခြားငွေများပုံမှန်ရရှိလာစေအကြံပြုချက်ကျပ်ငွေဝယ်လိုအားမြင့်တည်အကြံပြုချက်ပုဂ္ဂိုလ်တွင်းကိုဆိုင်ရန်အကြံပြုချက်နှင့်ရေရှည်ဆောင်ရွက်ရမယ့်လုပ်ငန်းများအကြံပြုချက်တွေပါဝင်ပြီး
ကုန်တယ်ဆက်မှုအသင်းချုပ်မှဥဆောင်ကကမ္ဘာဈေးကွက်အတွင်းမြန်မာထုတ်ကုန်များခိုင်မာစွာရည်တည်နိုင်ရေးအတွက်တိုးချက်ကူညီဆောင်သွားမယ်လို့ကုန်တယ်ဆက်မှုအသင်းချုပ်ရဲ့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်ခင်ဗျာကုထောင်ခန့်တဲ့ရင်ပေးပို့ထားတာပါတော်တာရှင်များရှင်ဆောင်းနှွေးတွေဝယ်ဒီနှစ်တကူရာသီရောက်တိုင်းမှာဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့ဒေသချင်းတွေရဲ့ဖြောပြပေးနေကြဖြစ်
你咋不来不来到不为多不来不看来不对来给乐嘎多的狗子谁哭泪泪泪哈泪泪泪泪白沙瑞被都转成夜里你咋不来不来到不为多不来不看来不对来给乐嘎多的都尿弄撒起泪泪你要你迷恋这个都这对联哎嘛路呗真的被撒起泪有什么多奶奴都也这对上哎嘛路呗
大家现在上到青里为南山了，今天在梅路庙里买的。费瑞家的保留的样板时间的故事来讨论比你吧的。费瑞家讨论的 radio 时间的八文，有名大家时间的个。费瑞的 internet 上面呢，撇的 burmese.voanews.com 啊，论的青里的边的台嘛，大家朋友南山来买的。费瑞的 facebook 上面呢，撇的 voa burmese news 嘛的朋友南山来买的些。
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ28ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တော်ရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတရက်ထုတ်လွှင့်ပေးမယ့်စီးစင်းတွေမှာဆိုရင်တော့ကုန်ဆုံးတော့မဲ့2016ခုနှစ်အတွက်မှာမြန်မာနိုင်ငံရဲ့အောင်မြင်မှုစိန်ခေါ်မှုရင်းဆိုင်နေရတဲ့မျှော်လင့်မှုတွေနဲ့ထူးခြားတဲ့ဖြစ်ရပ်တွေကိုဦးကျော်စံသားကဆွေးနွေးသုံးသပ်ထားတဲ့ထဲမှာ
နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တောင်းဝန်ရှိပါတယ်
။သမရဦးထင်ကျော်ကဖွဲ့စည်းပုံအခြေခံဥပဒေပြည်စည်းရေးနဲ့ပတ်သက်ပြီးခုလိုပြောထားတာကိုမကြခင်မှာပြည်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်အောင်ပါ။အခုပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့မီဒီယာတွေကိုအကူအညီပေးခဲ့ကြသူတွေးဆောင်မေးမြန်းမှုတွေကိုလက်ခံဖြေဆိုပေးခဲ့ကြတဲ့တဲ့ရင်အရင်းမြစ်တချို့ဖန်စီပျောက်ဆုံးတပ်ဖြတ်ခံရတဲ့တဲ့အဒီတာအာဘော်မှာရင်ဖော်ပြခဲ့တဲ့ဆိုပြီးတောင်းပန်လိုက်တဲ့11တဲ့ရင်ဌာနရဲ့တောင်းပန်ချက်စရဲအကြောင်းအရာတွေကိုတင်ဆက်ပေးထားပါတယ်မဲအင်ခိုင်ဦးကရေးသားပြီးတော့ဦးစံမိုးဝေကအကူအညီတင်ဆက်ထားပါတယ်ရှင်
ဒီအပိုင်းမှာလှုပ်ခတ်နေတဲ့သတင်းတွေကတော့တင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကအခြေအနေကိုလေ့လာနိုင်မှုအတွက်အစိုးရရဲ့အစီအစဉ်နဲ့ပြည်တွင်းပြည်ပသတင်းမီဒီယာ73ခုတွားရောက်ခွင့်ပြုခဲ့ပြီးတဲ့နောက်အဲ့ဒီခီးစဉ်အတွင်းသတင်းသမားတွေရဲ့တွေးဆမေးမြန်းမှုကိုလက်ခံပြီးတော့ဖြေဆိုခဲ့တဲ့ဒေသခံမွတ်စလင်အမျိုးသားတွေအသက်ခံရတဲ့သတင်းဟာမီဒီယာတိုင်းဝန်းကျမ်းမှာလှုပ်လှုပ်ရှားရှားဖြစ်သွားတဲ့သတင်းဖြစ်ပါတယ်။ငခုရကြေးရသွားပျောက်ဆုံးသွားပြီးတဲ့နောက်ခေါင်းဖြတ်တက်ခံရတဲ့အနေအထားနဲ့အဲ့ဒီအမျိုးသားရဲ့အလောင်းကိုတွေ့ရှိခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပေမဲ့ထူးထူးခြားခြားဖော်ထုတ်နိုင်တာမျိုးတော့အခုချိန်ထိမတွေ့ရသေးပါဘူး။အလားတူအဖြစ်မျိုးနောက်ထပ်ဖြစ်ခဲ့တာကတော့မကြခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသမှာခရီးရန်တင်းတောက်ဆရာဦးဒွန်ဒေါ်နောင်လတ်နဲ့တင်းတောက်ဆရာလမ်ကျော့ကမ်ဆိုင်တို့ပျောက်ဆုံးနေခဲ့တာဖြစ်ပြီးအခုချိန်ထိဘယ်သူကဖမ်းဆီးသွားတယ်ဆိုတာမသိရသေးပါဘူး။တရင်တွားယူတဲ့တရင်သမားတွေကိုမွန်ဂိုအနှံ့လိုက်ပြခဲ့ပြီးနောက်တိုက်ပွဲတွေအကြောင်းပြောဆိုခဲ့တာကြောင့်အခုလိုဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဒေသခံတွေကယူဆနေကြပါတယ်။ဒါကတော့မီဒီယာတွေသတင်းသွားယူပြီးတဲ့နောက်သတင်းရင်းမြစ်တွေပျောက်ဆုံးဖမ်းဆီးတပ်ဖြတ်ခံရတဲ့သတင်းတွေဖြစ်ပါတယ်။ဒါဟာခရစ်မတ်ရာသီချိန်ဖြစ်တာကြောင့်အခုလိုတင်းတောက်ဆရာတွေပျောက်ဆုံးနေတာနဲ့ပတ်သက်လို့ကုတ်ခိုင်ဆုံးနဲ့ကချင်နှစ်ချင်းခရီးရန်တင်းတော်မြတ်အဖွဲ့ရဲ့တွဲဝဲထွေထွေတွင်းရင်မှုဦးဆောင်မန်ကအခုလိုပြောပါတယ်။
ဒီဓမ္မဆရာတွေအပန်းခံရတဲ့ကိစ္စကကျွန်တော်အနေနဲ့ကြားမျိုးတဲ့အချိန်မှာတော့စိတ်မကောင်းပါဘူးကျွန်တော်ဓမ္မဆရာတွေအနေနဲ့ဘာကြောင့်လဲဆိုတော့ကျွန်တော်ဓမ္မဆရာတွေဆိုတာကဒီမင်္ဂလာဆောင်တာတို့ဒီတချို့တော်တို့ဘာလို့လဲဆိုတော့တင်းသားတွေကဓမ္မဆရာတွေတင်းဟုတ်ဆရာတွေနဲ့မှလုံးဝလုံးထရှိပါလေဒီတော့ကျွန်တော်ဓမ္မဆရာတွေအနေနဲ့အဲတော်ရတဲ့နေရာတွေလည်းတစ်ခါလေကျတော့ဒီအစိုးရစစ်တပ်အနေနဲ့အမင်းတမျိုးမြင်တော့လို့ပြောလို့ရှိနိုင်တာပေါ့နော်ပြီးတော့ကျွန်တော်အနေနဲ့မြင်ရတဲ့ခုကဒီလိုစူတောင်းပေးရုံနဲ့ကျွန်တော်နိုင်ငံရေးနဲ့တိုင်းရိုက်ပါဝင်ပတ်သက်တယ်လို့ယူဆတဲ့အတိုင်းအနေနဲ့ယူဆတော့တာကျွန်တော်တို့စိတ်မကောင်းစရာပါပဲ
နောက်ထပ်တင်ပြလိုတာကတော့11သတင်းစာကနေရေးသားဖော်ပြခဲ့တဲ့ Editor အာဘော်နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကိုတောင်းပန်လိုက်တဲ့သတင်းဖြစ်ပါတယ်။သတင်းစာရဲ့ Editor အာဘော်နဲ့ပတ်သက်လို့ CEO နဲ့ Editor ချုပ်ကိုပုံမှန်66ဂါကြီးနဲ့တရားစွဲဆိုထားပြီးတော့ချုပ်နှောင်တရားစွဲဆိုနေရာကနေအခုလိုတောင်းပန်မှုကြောင့်ပြစ်ဒဏ်လျှော့ပေါ်နိုင်သလားဆိုတဲ့မေးခွန်းနေနဲ့အဲ့ဒီသတင်းပေါ်စိတ်ဝင်စားနေကြပါတယ်။ဒီကိစ္စပေါ်မြန်မာသတင်းမီဒီယာကောင်စီရဲ့သဘောထားကိုကောင်စီအတွင်းမှုဖြစ်တဲ့ဦးတီဟာစောကအခုလိုရှင်းပြပါလေ
။ဟိုဒေနီယာကောင်စီကသတင်းသမားတွေအားလုံးကကျွန့်နေပြီလို့ပါဆိုတော့ယူဆရှိတယ်။အဲ့လိုမျိုးယူကြရခဲ့ တော့ကအကျုံးနဲ့ရေးသူတင်းရဲ့အချက်လိုက်မှန်ရင်ဟိုတော့ငါတို့စုံချင်ပါလို့အချိန်ရင်းပါတော့ဒါကလည်းကတော့မှန်ရင်းနဲ့ပါလို့အဲ့ဒီအမားကိုပြစ်စရက်ပြတာပါကောင်းတယ်အဲ့ဒါကိုငါတို့ကတင်းကျုံနဲ့ညီကလေးယူစားတယ်အဲ့ဒင်းမှာဒရင်တက်တကြီးဟောက်စကောရောကိုအမားကိုပုံကံလာကသိက္ခာရှိတယ်ယူစားတယ်ဒါပေမဲ့ press ကောက်ဆိုတာရှင်းပြတော့ဟိုအဲ့ဒီမှုဖြစ်ကတော့ကျွန်တော်နှစ်ပတ်စလုံးကိုဝင်ပြီးတော့အဲ့ဒီနေ့မှကြိုးစားတယ်မအောင်ရင်ဖွင့်နေကြတော့ပြောသူတရားဆွဲကိစ္စမှာလည်းဒိမီယာလုတ်ခွင့်ရှိတဲ့ပေါအောင်ကြော်တော့လုတ်ခွင့်မရတော့ဘူ
းနောက်ဆုံးအနေနဲ့တင်ပြချင်တာကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာနိုင်ငံတော်သမ္မတဦးတင်ကျော်ဟာရန်ကုန်တက္ကသိုလ်မြန်မာစာဌာနရဲ့85နှစ်မြောက်အထိမ်းအမှတ်နေ့ကိုတက်ရောက်ခဲ့ပြီးအဓိပတိလမ်းမပေါ်မှာလမ်းလျှောက်ခဲ့ပါတယ်နှစ်ပေါင်း90ကျော်ကာလအတွင်းအဓိပတိလမ်းမပေါ်တက်ပြီးတော့လမ်းလျှောက်ရဲသူမြန်မာသမ္မတတဦးဖြစ်လူမှုမီဒီယာတွေပေါ်မှာရေးသားချီးကျူးနေကြတယ်ကိုတွေ့ရပါတယ်ဒါပြင်ဒေါ်လာငွေစည်းနှုန်းတစ်ဆင့်လုံးတက်ခရာကနေပြန်ပြီးတော့ကျဆင်းလာနေတဲ့အကြောင်းတင်ရန်ကုန်မြို့တော်စီပင်တာယာရေးတာဝန်ရှိသူတွေကစီကမ်းမလိုက်နိုင်တဲ့ platform လမ်းပေးဈေးတဲ့တွေကိုတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်မှုတွေပြုလုပ်နေတာကြောင့်လမ်းသွားလမ်းလာတွေပုံမှုအဆင်ပြေပြေသွားလာနိုင်ကြပြီဖြစ်တဲ့အကြောင်းနောက်ပြီးအရင်ကထက်ပုံမှုတန်ရတန်ရှင်းမှုရှိလာတဲ့ရန်ကုန်မြို့အတွင်းမြင်ကွင်းသတင်းတပ်ပုံတွေကိုလည်းမီဒီယာတွေပေါ်မှာတွေ့နေရပါတယ်လူမှုမီဒီယာတွေပေါ်မှာဆိုရင်လေခီးတဲ့တွေကိုရိုင်းပြစော်ကားတဲ့ရန်ကုန်မြို့ရင်းပြည်ခီးတဲ့တွင်မော်တော်ယဉ်ရေနောက်လိုက်တွေနဲ့ရေမောင်းတွေကိုပြန်လည်ပြီးတော့ကိုရီးလျောက်တုံ့ပြန်ကြဖို့နှိုးစော်လူစုနေကြတဲ့ဖြစ်ရတွေကအခုဒီဘက်မှာထူးထူးခြားခြားလူပြောများတဲ့အကြောင်းအရာတွေဖြစ်နေပါအကြောင်းတင်ပြရင်းညီကုန်းချုပ်လဲပါလေ
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြတာပါအခုဒီခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မြန်မာရေးသုံးသပ်ချက်မှာတော့အခုကုန်ဆုံးတော့မဲ့2016ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့အောင်မြင်မှုစိန်ခေါ်မှုရပ်ဆိုင်းနေတဲ့မျှော်လင့်မှုတွေနဲ့ထူးခြားတဲ့ဖြစ်ရပ်တွေကိုဦးကျော်စံသားကသုံးသပ်တင်ဆက်ထားပါတယ်ရှင
်ဘရရှ်နာခင်ဗျာကုန်ဆုံးတော့မဲ့2016ဟာမြန်မာနိုင်ငံသမိုင်းလမ်းကြောင်းမှာအစ်အချိုးတကွေဖြစ်တယ်လို့ယတိပြပြောနိုင်ပါရဲ့လားဆိုတဲ့မေးခွန်းနဲ့ဒီနေ့သုံးသပ်ချက်ကိုစတင်လုပ်ပါရစေ2015အထွေထွေရွေးကောက်ပွဲမှာအပြတ်သက်အောင်ပွဲရခဲ့ပြီးမဲ့ပြည်သူလူထုအနေနဲ့ပွင့်ပွင့်လင်းလင်းမပြောနိုင်ပဲအာဏာတကယ်လွှဲပါမလားဆိုပြီးစွရင်နေခဲ့ကြတာပါဒီကြားထဲမှာဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်နှိုင်တို့အကြိမ်ကြိမ်တွေ့ဆုံခဲ့ကြပါတယ်အဖြစ်အပျက်ကိုမသိကြရပေမဲ့အနာလွှဲပြောင်းရင်းနဲ့ပတ်သက်တဲ့လို့သဘောပေါက်ထားကြတဲ့အတွက်နှစ်ဖက်သဘောတူညီမှုရပါစေကြောင်းလူတိုင်းဆုတောင်းနေခဲ့ကြတာပါ February 1ရက်နေ့မှာတော့ရာစုဝက်ကျော်မြမသမိုင်းမှာရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းနဲ့ဖွဲ့စည်းထားတဲ့ပထမဦးဆုံးသောပြည်သူလွှတ်တော်ပေါ်ထွက်လာခဲ့ပါတယ်စက်တန်း၄နှစ်တာအတွက်အောက်လွှတ်တော်အစည်းအဝေးကိုစတင်ကျင်းပတဲ့အခါပြည်သူလူထုကဝုန်းမြောက်ဝန်းသာဖြစ်ခဲ့တယ်လို့နိုင်ငံတကာကလည်းကောင်းကြီးဩဘာပေးခဲ့ကြတာပ
ါဟုတ်ချေရဆရာအလုပ်သမားတွေအလုပ်တွေလယ်သမားအစအလုပ်တွေရမယ်အကုန်လုံးကလည်းပညာရေးကလည်းအစစအရာပေါ့လေဈေးနှုန်းတွေကြရမယ်ဘာညာအဲ့လိုပေါ့နော်ကုန်စည်နှုန်းတွေပေါ့နော်အဆုံးပါပဲအားလုံးကိုကျွန်တော်တောင်းလဲစီချင်တာကိုမြေးလေးလဲရမယ်လမ်းတွေကောင်းအောင်မယ်ပေါ့နော်အများကြီးရောပြောင်းလဲသွားမယ်လို့ထင်ပါတယ
်ဒီချိန်မှာလူတိုင်းအထူးစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ဘယ်သူသမဏဖြစ်လာမလဲဆိုတာပဲဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကိုသမဏမဖြစ်နိုင်အောင်အကွက်ဆင်ရေးဆွဲထားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကပုံမှန်59စကိုပြင်ဖို့အားထုတ်မှုတွေအရာမရောဖြစ်သွားခဲ့ပြီးတဲ့နောက်မှာတော့သူရဲ့အခန့်ကဏ္ဍကိုသူကအခုလိုပြတ်ပြတ်သားသားပြောခဲ့ပါတယ
် I've said if we are win and the NLD forms a government I will be above the president
ကျမတို့အနိုင်ရရင် NLD ကအစိုးရဖွဲ့မယ်ကျမကသမ္မတအပေါ်မှာရှိနေမယ်ဒါရှင်းရှင်းပြောတာပဲ
မလ31ရက်နေ့မှာတော့ဖွဲ့စည်းပုံဥပဒေနဲ့အညီနိုင်ငံတော်သမ္မတအဖြစ် NLD ရွေးချယ်တဲ့ဦးထင်ကျော်ကိုတင်မြှောက်လိုက်ကြပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာဒူးသစ်ကိုဥပဒေပြုဖန်တီးရယူလိုက်ပါတယ်ဒီလိုနဲ့ရွေးကောက်ပွဲအကျူကာလာကအဓိကဗဟေလိဖြစ်နေခဲ့တဲ့ဒေါအောင်ဆန်းစုကြည်သမဏဖြစ်ရေးမဖြစ်ရေးကိစ္စဟာအခိုက်အတန့်အဖြစ်ညင်သက်သွားပါတယ်။ဒီရူးကိုအောင်မြင်ဖန်တီးရယူလိုက်နိုင်ခြင်းဟာ2016အတွင်း NLD အစိုးရသေးရဲ့ပွဲဥရဲအောင်ပွဲဖြစ်သလိုအကြီးမားဆုံးသောအောင်ပွဲလည်းဖြစ်ပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုပြည်သူလူထုလိုလားကြတာဟာဒေါအောင်ဆန်းစုကြည်သမဏဖြစ်ရေးမဖြစ်ရေးဆိုတာအပြင်ပိုအရေးကြီးတဲ့ကိစ္စတွေလည်းရှိနေပါသေးတယ်။ရွေးကောက်တင်မြှောက်လိုက်တဲ့လူထုကိုယ်စားလှယ်အကြမှာဘသူကမှမရွေးမတင်မြှောက်ဖဲနဲ့တက်မတော်ကိုယ်စားလှယ်ဆိုပြီးစစ်သားတွေပါဝင်နေတာတခါဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဆွဲထားပြီးတိုင်းရင်းသားတွေကိုယ်ပိုင်ပြဋ္ဌာန်းခွင့်မရှိတာစတဲ့ကိစ္စတွေလည်းရှိနေပါတယ်။ဒါကြောင့်လည်းဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုနိုင်ငံတော်သမ္မတဦးထင်ကျော်ယာရုလက်ခံတဲ့သမိုင်းဝင်3မိနစ်ကြာမင်ကွန်းမှာအလေးအနက်ပြောကြားသွားခဲ့ပါတယ်
။နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လဲဆောင်ရွက်ရမယ်တောင်းဆိုရှိပါတယ်
တကယ်တော့ဒီတာဝန်ဟာ NLD ပါတီရဲ့အဓိကရွေးကောက်ပွဲဂရုတစ်ခုလည်းဖြစ်ခဲ့ပါတယ် NLD အစိုးရတက်လာပြီး2016ကုံစုနောက်မဲ့အချိန်အထိဒီအရေးကိုပြန်မကိုင်းနိုင်တော့သလောက်ပြစ်ထားခဲ့တာတွေ့ရပါတယ်သုံးသပ်သူတချို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုအလေးထားလှုပ်ဆောင်နေရင်တခြားလုပ်ငန်းတာဝန်တွေပါဆင်မတွဲနိုင်ဖြစ်သွားနိုင်တယ်လို့ဆိုပါတယ်လက်တွေ့မှာတော့နိုင်ငံရေးမှာစစ်တပ်ပါဝင်ကြီးစုနေတဲ့အတွက်ပဲကြံရေးတွေဆင်မတွဲနိုင်ဖြစ်နေရတာပါအထင်ရှားဆုံးပြဿနာကိုကြည့်မယ်ဆိုရင်အဲ့ဒါပြည်တွင်းငြိမ်းချမ်းရေးပဲဖြစ်ပါတယ်။ဥသင်းစဉ်အစိုးရလက်ထက်ကရရှိခဲ့တဲ့ပြည်လုံးကျွအပြစ်ခတ်ရဆက်ရေးသဘောတူညီချက်ကိုအခြေခံပြီး27ရာစုပင်လုံးကြီးလာခံခေါ်ယူခဲ့တာဟာ2016အတွက်မှတ်တမ်းတင်ရမယ့်ကိစ္စတစ်ခုပါ။သို့သော်ကံမကောင်းအကြောင်းမလားဆိုပဲ1948ပင်လုံးကြီးလာခံလို့တော့သမိုင်းတွင်လောက်တဲ့ဖြစ်ရပ်တစ်ခုဖြစ်မလာခဲ့ပါဘူး။အပြစ်ရစာချုပ်လက်မှတ်ထိုးမထားတဲ့အဖွဲ့တချို့ပါဝင်တက်ရောက်ခဲ့ပါတော့လေ။အဲ့ခံကျူဆူရေးအစီအစဉ်တာဝန်ရှိသူတို့ရဲ့စေနာကင်းမဲ့တဲ့အပြုအမူတွေကြောင့်ညဉ့်ညဉ့်စရာတွေဖြစ်ခဲ့ရပါတယ်။လက်နက်အင်အားအကြီးဆုံး UWSA ဝတ်တပ်ဖွဲ့ဟာဆိုရင်ညီလာခံကိုဆက်မတက်ပဲပြန်လဲထွက်ခေါ်သွားခဲ့ပါတယ်။ထူစင်ကစီရေးပဋိပက္ခဖြစ်နေတဲ့ပြောက်ပိုင်းမဟာမိတ်သုံးဖွဲ့ဟာလည်းဘာမဟုတ်တဲ့စကားအသုံးလုံးတစ်ခုမှတက်မတော်တဲ့သဘောကွဲလာတဲ့အတွက်မတက်ရောက်ဖြစ်ခဲ့ပါဘူး။27ရာစုပင်လုံးညီလာခံထင်တိုင်းမပေါက်ဖြစ်ခဲ့ရတာဟာတက်မတော်ရဲ့သဘောထားတချို့ကြောင့်ဖြစ်တယ်လို့သုံးသပ်သူတွေရှိကြပါတယ်
။အဓိကကတော့ဒီတက်မတော်ဘက်မှာဒီရှိတဲ့စဉ်းစားချက်တစ်ခုပေါ့နော်အခုဒီတိုင်းနာအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ပင်လုံညီလာခံကိုလာတက်ခဲ့တော့လဲပဲဒီ NCA တနိုင်ငံလုံးပြစ်ခဲ့တဲ့စေစာချက်ကိုပေါ့နော်လက်မှတ်မထိုးသေးတဲ့အတွက်ထိုးလာအောင်လို့ဒီစေရရဖိအားပေးရမယ်လို့သူတို့စဉ်းစားထားချက်ရှိပါတယ်ဒါပေမဲ့တကယ်တမ်းလက်တွေ့မှာကအဲ့လိုတိုက်လိုက်တဲ့အတွက်ဒီလက်မှတ်ထိုးဖို့အနေထားကပို့ပြီးတော့ခက်ခဲသွားပါတယ်ဘာလို့လဲဆိုတော့ဒီတိုင်းနာတွေဘက်ကယုံကြည်မှုကျဆင်းသွားလို့ဖြစ်ပါတယ်တစ်ချိန်တည်းမှာပဲဒီတက်မတော်ဘက်ကနောက်သဘောထားတစ်ခုကပါရှိနေပြန်လဲဆိုတော့ဒီစစ်ဆက်ရေးတွေမပြေလည်လို့ဥပမာ NCA လက်မှတ်မထိုးလို့ပေါ့လေတစ်ချိန်ပြန်တိုက်ရတယ်ဆိုတော့အဲ့ဒီချိန်မှာတက်မတော်အနေနဲ့နေမြေအသာစီးရမှုတို့ကလိုချင်ပါတယ်တိုင်းသားတွေနေမြေတွေအများကြီးတက်တယ်အများကြီးရှိနေမယ့်အနေအထားမျိုးတို့ကစိုးရိမ်နေရှိပါတယ်နောက်ဆုံးတစ်ချက်ကတော့ဒီနေမြေကြတယန်ဇာတာတွေနဲ့အများကြီးဒီကြွယ်ဝနေတဲ့ခါကျတော့နေမြေပူရလေလေတယန်ဇာတာကနေရတဲ့အမျက်တရားလည်းများလေလေဖြစ်တဲ့အတွက်ဒါတို့နှစ်ဖက်လုံးကအပြိုင်ဆိုင်လိုချင်ကြတာဖြစ်ပါတယ
်မြမအရေးသုံးသပ်သူဦးဝင်းမင်းပြောသွားခဲ့တာပါ27ရာစုပင်လုံဟာသတင်းကြီးတလောက်ခီးမပေါက်ဖြစ်ခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ကတော့အကောင်ဘက်ကစုမြင်သုံးသပ်ခဲ့ပါတယ်
။အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်စီရဲ့မှာသွားရတဲ့ဒါဒီလိုဖြစ်တာဟာဘာမှကြောက်ကြံမဖြစ်ဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်။အစိုးရကြာမရှိပါဘူး။ပြဿနာကိုစိုးရင်ကြာမဖြစ်ပါဘူး။ပြဿနာမရှိကြအောင်ဆောင်းလာဆောင်းနေရတာကဒါကတော့စိုးရင်ကြာဖြစ်ပါဘူး။ဒါမှမဟုတ်တတ်တိချင်းချင်းနဲ့ကျမတို့ဒီပြဿနာကိုရင်ဆိုင်နေဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျမတို့မွေးထုတ်တယ်။ကျမတို့အတူလက်ကဲပြီးတော့တူဦးကိုကူညီမယ်၊ဖေးမမယ်၊တူဦးရဲ့အမြင်ကိုတူဦးကလေးစားမယ်၊နားထောင်မယ်။သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုရှိနေတာလဲဆိုတာကိုစဉ်းစား။ဒါမှကျမတို့အားလုံးကညီညီမျှမျှနဲ့ဆက်ပြီးတော့
လူကျင်းနဲ့ညီသားရဲ့ပန်းတိုင်ကိုရောက်သွားနေမှာဖြစ်ပါတယ်။သို့တော်လည်းဒေါအောင်ဆန်းစုကြည်နဲ့စုစုဆွေးဘက်ကသဘောထားနဲ့ကာကွယ်ရေးဦးစီးချုပ်ရဲ့စစ်ဘက်အပြင်ကမတူညီမှုကြောင့်ညီညာရေးဖော်ဆောင်မှုဆင်းမတွန်းနိုင်ဖြစ်ရတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားဖက်ဒရယ်ကောင်စီတွဲဘက်အတွင်းရေးမှူးဦးထွန်းစောကရှင်းပြပါရစေ။
ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်။ဆွေးနွေးတဲ့နေရာမှာသူ့မူကဘာလဲဆိုတော့အရာအားလုံးကညှိနှိုင်းလို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနေရပေါ့ဒါပေမဲ့တပ်ပံရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပံရဲ့ကိုယ်စားလှယ်များကသူကအရာအလုံးအိနိုင်ဆွေးနေဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်နောက်ပြီးတော့တက်မတော်ကကွေးယူစီချုပ်ရဲ့ငင်းချင်းမူဝါဒ6ရက်ဒီပေါ်မှာအတည်ရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီးလန့်ချာရတာကျွန်တော်တို့ဘက်ကတော်တော်လေးကြက်ပါတယ
်ဒီနောက်ပိုင်းမှာတော့ငင်းချင်းရဲ့အလားအလာကောင်းမွန်တွတ်တက်လာတဲ့ဆိုရတဲ့ဆုပ်ယုပ်ကြဆင်းလာတယ်လို့ဆိုရလိမ့်မယ်ထင်ပါတယ်အထူးသဖြင့်တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတို့ဟာပြည်ထောင်စုသားအားလုံးနဲ့ဆိုင်တဲ့မြေပေါ်မှာစုနယ်ငတ်နယ်ခွဲပြီးတစ်ဖက်နဲ့တစ်ဖက်ကျူးကျော်တယ်လို့အပြန်အလှန်ဆွဆွဲတိုက်ခိုက်မှုတွေပြန်လည်ဆက်တင်ခဲ့ကြပါတယ်တိုင်းရင်းသားပြည်နာပြည်လည်ရေးပူအလှမ်းဝေးစေတဲ့နောက်ဖြစ်ရတစ်ခုကတော့ပြည်နယ်တချို့မှာရွေးကောက်ပွဲနိုင်တဲ့ဒေသခံတိုင်းရင်းသားပါတီကလိုလားသူကိုဝန်ကြီးချုပ်ရတုမပေးဘဲ NLD ပါတီဝင်တွေကိုခန့်အပ်တဲ့ကိစ္စဖြစ်ပါတယ်သူတို့ဖြင့်ရခိုင်ပြည်နယ်မှာဆိုရင်ရခိုင်မျိုးသားပါတီ ANP ကအပြတ်သတ်နိုင်ရရှိခဲ့ပေမဲ့2008ဖွဲ့စည်းပုံနဲ့အညီ NLD ပါတီဝင်အမတ်တူကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ခဲ့ပါတယ်။ဒါအပြင်တိုင်းရင်းသားပါတီဝင်တချို့ကိုလည်းသက်ဆိုင်ရာပါတီနဲ့ညှိနှိုင်းခြင်းမရှိဘဲ NLD ကခေါင်းခေါက်ခေါ်ယူပြီးရာထူးပေးခဲ့တဲ့အတွက်တိုင်းရင်းသားတွေဘက်ကမကြေမနက်ဖြစ်ခဲ့ကြတာလည်းရှိပါတယ
်။အကြွေးတောင်ကိုခုနောက်ပိုင်းမှာဒေါက်ဆန်းစုကြည်တည်ယူတယ်ကျွန်တော်ဝန်တာပါတယ်။ဒီခိုင်မျိုးသားပါတီနည်းနဲ့လည်းအကုန်ယူစွာဖြင့်ကျွန်တော်လက်ကမ်းကြရမှာဖြစ်ပါတယ်။သို့တော်ဝေးတောင်ပြီးတော့မြန်မာဒီမိုကရေစီဖွဲ့ချုပ်ပြီးတော့ကျွန်တော်ရခိုင်မျိုးသားပါတီဆိုရက်ပါတီသေးတို့လည်းပဲရခိုင်လူစုထောက်ခံမှုအများဆုံးရတဲ့ပါတီတစ်ခုကိုပါတီကြီးကျယ်ပါတီသေးကျယ်နဲ့ down to ဆက်ဆံနေဆိုရက်အစဉ်လာလေးတစ်ခုဖြစ်ထွန်းစေချင်ပါတယ်။ဝေးတောင်ဖက်ကလည်းပါတီဌာနချုပ်ကိုအကြောင်းမကြသေးဘူး။ဒီလိုပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ကလည်းရခိုင်မျိုးသားပါတီရဲ့ CEC တူကိုနော်မြန်မာလူတွေရဲ့ဒုတိယအကူအညီအဖြစ်တင်မြှောက်လိုတယ်ဆိုရက်ဥတီချက်နဲ့ကျွန်တော်တို့ချင်းကမှုမရှိတဲ့အခါမှာဒီခင်းချင်းလေးကလူလူကြရဲမှာမေးစရာများစရာလေးတွေဖြစ်လာပါလေ
။တိုင်းသားရုံနဲ့ဖြစ်နေတဲ့ပြည်ပခပြဿနာတွေထက်2016အတွင်းအပူတပြင်းဖြစ်လာတဲ့ပြဿနာတရက်ကတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်နေဇာရဲစခန်းတချို့ကိုမွတ်စလင်အကြမ်းဖက်သမားတွေစီးနင်းတိုက်ခိုက်မှုပဲဖြစ်ပါတယ်။ခေတ်ဆက်ဆက်လေးလူစုထားခဲ့ပြီးနိုင်ငံရေးအမျက်ထုတ်မှုကိုကြိုးစီးပွားအတွက်အသုံးချခဲ့မှုတွေကြောင့်ဆိုးသက်ထက်ဆိုးရွားလာနေတဲ့ရခိုင်ပြည်နယ်အနောက်မြောက်ဘာသာကွဲလူအသိုင်းအဝိုင်းအကြတင်းမာမှုကတကယ်တော့မြန်မာနိုင်ငံစတင်ပွင့်လင်းလာချိန်မှာအထင်သာပေါ်ထွက်လာတာဖြစ်ပါတယ်။သူတို့ကိုသူတို့ရိုဟင်ဂျာလို့သတ်မှတ်ဦးသိန်းစင်အစွဲလက်ထက်ကဘင်္ဂါလီလက်ရှိ NLD အစွဲလက်ထက်မှာရခိုင်ပြည်နယ်ကမွတ်စလင်တွေလို့စုံနှုံခေါ်ဝေါ်ခဲ့တဲ့ဒီလူတွေအရင်းနဲ့ပတ်သက်ပြီးနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကမြန်မာအစိုးရအသစ်ကိုအပြင်းထန်ဝေဖန်ရှုတ်ချလာကြပါတယ်။ဒေါန်ဆန်းစုကြည်ကတော့နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေဟာတစ်ဖက်သက်ဆံပြီးပြဿနာကို meet to ပြီးနေတယ်လို့ဖြစ်တယ်လို့ပြန်လည်ခြေပတ်ခဲ့ပါတယ်။ဒီပြဿနာကိုအကြံပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနှင်းညာရေးနိုဘယ်ဆုရှင်ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပါတယ်။အဲ့နောက်မှာကြင်အောက်တိုဘာလ9ရက်နေ့မှာပြင်ပအကြံဖက်အဖွဲ့တွေနဲ့အဆက်အသွယ်ရှိတဲ့မွတ်စလင်အကြံဖက်သမားတို့မောင်တော်နယ်ကနေကြာဆောင်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်လာခဲ့ပါတယ်။ဒါကိုတပ်မတော်ကတုံ့ပြန်ရမှာလူအခွင့်အရေးချိုးဖောက်မှုတွေရှိရဲဆိုတော့နိုင်ငံတကာအစိုင်းဝင်ရဲ့စွပ်စွဲချက်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကဆိုရင်မြန်မာနိုင်ငံရဲ့အာဆီယံအသင်းဝင်ဖြစ်မှုကိုပြန်လည်စဉ်းစားသင့်တယ်လို့ပြောလာခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့ပြောကြားချက်အပေါ်ထိုင်းနိုင်ငံချူလာလွန်ကောင်တက္ကသိုလ်ပါမခတီတီတန်ပွန်ဆာဒီရက်ကအခုလိုတုံ့ပြန်ပါတယ်
။မွတ်စလင်ဥယျာဉ်အများစုနေထိုင်တဲ့မလေးရှားဟာပြည်တွင်းမှာအဂတိအရှုပ်တော်ပုံကြောင့်အစိုးရပြဿနာတက်နေရတာကိုအာရုံလွှဲဖို့အတွက်ရိုဟင်ညာတွေကိုဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးလူမျိုးတုံးတတ်ဖြတ်နေတယ်။မြန်မာနိုင်ငံအာဆီယံအဖွဲ့ဝင်ဖြစ်မှုကိုပြန်ပြီးတော့တုံ့တက်ဖို့ပြောလာပါတယ်
။ပမခတ်တီချီနန်ရေးသားရဲ့ဆောင်းပါးကိုနီကီအရှင်ရီဗျူကထုတ်လုပ်တင်ပြခဲ့တာပါ။မကြာခင်မှာပဲဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေကိုခေါ်ယူစည်းဝေးပြီးဒီပြဿနာကိုရှင်းပြညှိနှိုင်းခဲ့ပါတယ်။တော်ရရှိမြခင်2016အတွင်းဒီလိုနိုင်ငံရေးဘက်မှာအပိတ်အဆို့အတားအဆီးတွေရှိနေခဲ့ပေမဲ့ပြည်ပနိုင်ငံရေးဒါမှမဟုတ်နိုင်ငံခြားဆက်ဆံရေးမှာထူးခြားတိုးတက်မှုတွေရှိလာတာတွေ့ရပါတယ်။ပထမဆုံးတစ်ချက်ကတော့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ရုပ်သိမ်းလိုက်ခြင်းပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကအခုလိုရှင်းပြခဲ့တာပါ
။ We decided that the time has come for these sanctions to be lifted. In some ways it is a risk. It is as much a political as an economic risk.
တန်ခါပိတ်ဆို့မှုတွေရုပ်သိမ်းချိန်တန်ပြီးလို့ကျမတို့ဆုံးဖြတ်ခဲ့ပါတယ်။တနည်းအားဖြင့်တော့ဒါဟာနိုင်ငံရေးစီးပွားရေးအရာစွန့်စားရတဲ့သဘောပါပဲ။ဘာကြောင့်လဲဆိုတော့တန်ခါမှုရုပ်သိမ်းချိန်မတန်သေးဘူးလို့တချို့ကလည်းယူဆနေကြဆဲပါ။ဒါပေမဲ့ကျမတို့ဟာကိုခြေတော့ပေါ်ကိုရက်ပြီးတော့မိတ်ဆွေတွေရဲ့အကူအညီနဲ့ရှစ်ဆက်ရှောက်တင်ပြီးလို့ယုံကြည်ပါတယ
်။တစ်ဖက်မှာလည်းပဲအင်းကြီးချင်းအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုပိုအစီမြင့်ပြီးအမေရိကန်အပါအဝင်အနောက်ဥစုနဲ့ပုံမနှိစက်တဲ့ဆရက်အမြင်ကိုပယ်ဖျက်ဖို့အထောက်ခံတာတွေ့ရပါတယ်။ဒါဟာနိုင်ငံတကာစီမင်းမှာမြန်မာနိုင်ငံပုံရိပ်ကိုမြင်မာလာစေတယ်လို့မြန်မာနိုင်ငံသားရဲ့ဝါဒကိုအစင်လာအတိုင်းဘက်မလိုက်လမ်းကြောင်းပေါ်အောင်းအောင်းမြင်မြင်တက်မှတ်ပေးနိုင်ခဲ့ခြင်းလေးဖြစ်ပါတယ်။အခုလိုဒဏ်ခတ်မှုတွေရုပ်သိမ်းပေးလိုက်တော့လည်းပဲပြည်တွင်းဖွံ့ဖြိုးတိုးတက်မှုကတော့မျှော်လင့်ထားသလောက်တဟုန်တိုးတိုးတက်မလာခဲ့ပါဘူး။ရာစုရဲ့ကြော်ကြော်ယိုယွင်းပြက်ပြားလာခဲ့တဲ့အခြေအနေတွေကိုလာပိုင်းအတွင်းမပြုတ်ပြင်နိုင်ဘူးဆိုတာနားလည်သဘောပေါက်စော်နဲ့ပဲပြည်သူလူထုကလည်း NLD အစွဲကိုဆက်လက်ထောက်ခံပြီးမျှော်လင့်ချက်ထားနေရဆဲဖြစ်ပါတယ်။တကယ်တော့နိုင်ငံရေးမှာလူထုထောက်ခံမှုကအရေးကြီးတယ်မဟုတ်ပါလား။လူထုပါဝင်ထောက်ခံမှုအင်အားကိုအခြေခံအတွေ့အကြုံကိုအသုံးချပြီးတုံ့နေရတဲ့အတားအဆီးတွေကိုကျော်လွှားနိုင်မဲ့အခြေအနေကိုတော့လာမယ့်နှစ်တွေအတွင်းမှာရောက်ရှိလာနိုင်မယ်လို့မျှော်လင့်မိကြောင်းပါသောတာရှင်များခင်ဗျာ။ကျေးဇူးတင်ပါတယ်။
ကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့စီစဉ်နေနဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ VOA ကတိသချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA Radio စီစဉ်တွေကိုည7:00နာရီထိဆက်ပြီးတိုက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါမှာတော့အပတ်စဉ်အားကစားခန်းနာကိုနားဆင်ကြအောင်ပါကိုရန်နိုင်တင်ဆက်ထားပါတယ်ရှင်
လာပါဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Lionel Messi ဟာသမိုင်းတစ်လျှောက်ကမ္ဘာအကောင်းဆုံးဘောလုံးသမားလို့ Barcelona နီးပြ Luis Enrique ကပြောလိုက်ပါတယ်ပြင်သစ်နိုင်ငံက PSG အသင်းက Germany လက်ရွေးစင် Draxler ကိုပေါင်38သန်းနဲ့ဝယ်လိုက်ပါတယ်ဒါတန်ရာတွေရသွားတဲ့ Wimbledon Champion Petra Kvitova ရဲ့ခွဲစိတ်မှုနောက်ဆုံးအခြေအနေပါဝင်တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
အရင်ဆုံးတော့ဥရောပကဘောလုံးသမားအပြောင်းအရွှေ့သတင်းနဲ့စကြပါတယ်ဇန်နဝါရီဘောလုံးသမားအပြောင်းအရွှေ့ဈေးကွက်တွေတရဝင်းမစခင်မှာပဲဘောလုံးသမားအယောင်းဝယ်တွေကတော့ဖြစ်နေပါပြီဂျမနီကွင်းနဲ့တိုက်စစ်မှုဂျူလီယန်ဒရက်ဆလာကိုပြင်သစ်နိုင်ငံက Paris Saint-Germain အသင်းကဝယ်လိုက်ပါပြီဂျမန် Bundesliga Wolfsburg အသင်းမှာကစားနေတဲ့ဒရက်ဆလာကို PSG က Britain Sterling ပေါင်း38သန်းနဲ့ဝယ်လိုက်တာလို့ Wolfsburg ကစနေနေ့မှာအတည်ပြုပါတယ်ဒါဟာအခုနှစ်ဆောင်းရာသီဘောလုံးသမားအပြောင်းအရွှေ့ဈေးကွက်မှာတော့ပထမဆုံးအပြောင်းအရွှေ့လို့ပြောရမှာဖြစ်ပါတယ်ဒရက်ဆလာကိုအာဆနယ်ကလည်းခေါ်ဖို့စိတ်ဝင်စားနေတာဖြစ်ပြီးတော့ PSG အသင်းက၄နှစ်ခွဲနဲ့စာချုပ်ချုပ်ပြီးတော့လက်ဦးမှုယူသွားခဲ့တာဖြစ်ပါတယ်ခင်ဗျာပရီးမီယာလိဂ်ဖတ်မှာတော့မန်ယူအသင်းကပြင်သစ်ကစားသမား Morgan Schneiderlin ကို West Brom အသင်းကခေါ်ဖို့ပြင်နေပါတယ်။မန်ယူနီးပြ Mourinho ကတော့သူတို့လိုချင်တဲ့ဈေးရတယ်ဆိုရင်တော့အသင်းကနေထွက်ခွာခွင့်ပြုမယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ And my answer is simple. If he's playing
regularly, he's not going to be able to play. ဆိုရင်တော့အသင်းပြောင်းခွင့်မပေးနိုင်ဘူးလို့ကျွန်တော်မှပြောခွင့်ရှိတယ်လေ။သူကပုံမှန်ကစားနေရတာမဟုတ်တော့မင်းကိုဘဲမှပြောင်းခွင့်မပေးနိုင်ဘူးလို့ကျွန်တော်ကပြောခွင့်မရှိပါဘူးတကယ်လို့ကျွန်တော်တို့လူချင်းနဲ့ဈေးရမယ်ဘုတ်ဖွဲ့ကလည်းဒါကိုသဘောတူတယ်ဆိုရင်တော့ကျွန်တော်အနေနဲ့လည်းသူ့ကိုအသင်းပြောင်းခွင့်မပေးဘူးလို့တားမှာမဟုတ်ပါဘူ
း
Schneiderlin ကို West Brom အသင်းက Sterling ပေါင်း73သန်းနဲ့ကမ်းလှမ်းနေတယ်ဆိုပြီးတော့ Britain သတင်းမီဒီယာတွေကတော့ဖော်ပြနေကြပါတယ်ဗျာCrystal Palace အသင်းကတော့နီးပြ Alan Pardew ကိုဖြုတ်ပြီးတော့သူ့နေရာမှာအင်္ဂလန်နီးပြဟောင်း Sam Allardyce နဲ့အစားထိုးလိုက်ပါတယ်။ Premier League က Palace အသင်းဟာရှုံးပွဲတွေများနေပြီးတော့တန်းဆင်းစုံသားမှာတဝဲလေလေနဲ့အချိန်ကြီးမကောင်းတာကြောင့်နီးပြ Pardew ကိုဖြုတ်လိုက်တာဖြစ်တယ်လို့ Crystal Palace အသင်းကပြီးခဲ့ကြသပတေးနေ့ကကြေညာခဲ့ပါတယ်။အဲ့နောက်တရက်ကြာတောက်ကြနေမှာပဲအင်္ဂလန်နီးပြဟောင်း Sam Allardyce ကိုနီးပြအဖြစ်နဲ့ခန့်လိုက်တယ်လို့ Crystal Palace အသင်းရဲ့ဥက္ကဋ္ဌကတောက်ကြနေမှာကြေညာပါတယ်။ကျွန်တော်အနေနဲ့ Sam Allardyce ကိုနီးပြခန့်လိုက်နိုင်တဲ့အတွက်ချီးမြှောက်သလို Sam Allardyce လိုအတွေ့အကြုံရင်းတဲ့နီးပြမျိုးကိုရလိုက်တဲ့အတွက်ကံကောင်းတယ်လို့လည်း Crystal Palace အသင်းရဲ့ဥက္ကဋ္ဌ Steve Parish ကတောက်ကြနေ့ကကြေညာချက်မှာပြောထားပါတယ်ခင်ဗျာဘာစလိုနာတိုက်စစ်မှုလီယိုနယ်မက်ဆီဟာတမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်ပြီးတော့သူ့ကိုတခြားဘောလုံးသမားတွေနဲ့နှိုင်းယှဉ်ပြောနေတာတွေဟာအတိတ်ပဲမရှိဘူးဆိုပြီးတော့ဘာစလိုနာနီးပြလူးဝီစ်အန်ရီကေကပြောလိုက်ပါတယ်
။ Messi puede jugar de lo que quiera. Messi es una cosa diferente, o sea, es que es ridículo ya que
como Messi ကသူကစားခြင်းတဲ့နေရာမှာကစားနိုင်တယ်။သူကတခြားသူနဲ့မတူပါဘူး။သူကိုစူရီနဲ့ချိန်ထိုးပြီးတော့ပြောနေတာတွေဟာအတိတ်ပဲမရှိပါဘူး။သူ့လိုမျိုးကစားသမားမျိုးကဘယ်တော့မှမရှိခဲ့ပါဘူး။ဘသူကမှတော့တိုက်ခိုက်တာမဟုတ်ပါဘူးအခုလက်ရှိကစားသမားတွေတဲမှာလည်းမဟုတ်ဘူးအရင်တုန်းကလည်းသူ့လိုမျိုးကစားသမားမရှိပါဘူးအတိတ်ကဘောလုံးသမားတွေနဲ့ရှင်ပြီးတော့ပြောမယ်ဆိုရင်လည်းအရင်ခေတ်တုန်းကအခုလောက်ခန္ဓာကိုယ်ကြန့်ခိုင်မှုအပိုင်းကမကောင်းဘူးဆိုတာကျွန်တော်တို့မေ့ထားလို့မရပါဘူးအခုခေတ်ကြီးစားဘောလုံးသမားတွေကပိုပြီးတော့ပြင်ဆင်မှုကောင်းတယ်ကြန့်ခိုင်မှုအပိုင်းကပိုကောင်းတယ်လို့ကစားတာလည်းကောင်းပါတယ်နီးပြတွေလည်းပိုကောင်းလာကြတယ်လို့ကစားသမားတွေကလည်းပိုပြီးတော့ပြောပြနိုင်တယ်လက်ရှိမှာတော့သူ့လိုမျိုးကစားသမားမရှိပါဘူး
ဘာစလိုနာနီးပြဟောင်းဖြစ်တဲ့လက်ရှိမန်စီးတီးနီးပြဂေါ်ဒီယိုလာကလည်းလူးဝစ်အန်ရီကေပြောတာကိုထောက်ခံတယ်လို့ပြောပါတယ်အခုနှစ်အတွက်အကောင်းဆုံးဘောလုံးသမားစုကိုရီယယ်မက်ဒရစ်တိုက်စစ်မှုစီရိုနယ်ဒိုရသွားပြီးတဲ့နောက်မှာဘသူကအကောင်းဆုံးလဲဆိုတဲ့အသံတွေထွက်လာနေခဲ့တာပါ
သူရောဘောလုံးဝါသနာရှင်တွေကရောဘသူကကပအကောင်းဆုံးဘောလုံးသမားလို့ထင်ပါသလဲ Bigela ကဘရာဇီးလ်နိုင်ငံကနေကိုလံဘီယာကိုအသွာလင်းပြတ်ကျသွားတဲ့ချက်ပကွန်းစီအသင်းအတွက်ဂုံပြူတဲ့ရန်ပုံငွေဘောလုံးပွဲကိုဘရာဇီးလ်နိုင်ငံမျိုးတချို့မှာပြီးခဲ့တဲ့သတင်းပတ်ကကစားခဲ့ကြပြီးတော့ဘရာဇီးလ်ရှေ့တန်းလူနေမာနဲ့ရိုဘီညိုအပါဝင်ကဘာကျော်ဘောလုံးသမားတွေအတော်များများလည်းပါဝင်ခဲ့ကြပါတယ်ဒီပွဲမှာဝင်ကစားခဲ့တာနဲ့ပတ်သက်ပြီးနေမာပြောတာကတော့
အကူကြီးလိုနေတဲ့လူတွေကိုကူညီရတာအရန်ဝမ်းသာပါတယ်ဒါကအရေးကြီးပါတယ်ပြီးတော့ဘောလုံးလောကကကျွန်တော်တငယ်ချင်းတွေကိုဒီမှာတွေ့ရလို့ဝမ်းသာပါတယ
်ပေါ်တိုလဲဂရာမှာကစားတဲ့ဘွဲကတော့လင်းပြကြတဲ့အထဲမှာအသက်မသေးပဲကျန်ခဲ့တဲ့ချက်ပကွန်းစီကစားသမားအယ်လန်ရိုရှော့ကဘွဲကိုစတင်ခဲ့ပြီးတော့အာဂျင်တီးနားလက်ရေးစင်ဟောင်းဒလက်ဆန်ဒရိုလည်းပါဝင်ခဲ့ပါတယ်ဗျာထောက်ထွင်းဝင်ရောက်သူတွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံရသွားတဲ့ Wimbledon Champion Patrick Kvitova ဟာဒဏ်ရာရီကိုခွဲစိတ်ကုသမှုလုပ်ခဲ့ပြီးတော့ခွဲစိတ်မှုအောင်မြင်တယ်လို့ပြောလိုက်ပါတယ်။ဒါပြန်သူ့အနေနဲ့ Tennis အမြန်ဆုံးပြန်ကစားနိုင်ဖို့အတွက်အစွမ်းကုန်လှုပ်သွားမယ်ဆိုပြီးတော့လည်းပြောပါတယ်။
I'm happy to tell you that I'm feeling
ဒီမှာတန်ရာရီတက်တာတယ်လို့ပြောချင်ပါတယ်ဒီလိုပြောရလို့လည်းဝမ်းသာပါတယ်အခုလိုခက်ခဲတဲ့အချိန်တွင်ကျမကိုကူညီအားပေးတဲ့ဆရာဝန်တွေဒူနာပြုတွေရဲတွေပြီးတော့ကျမရဲ့မိသားစုနဲ့အဖွဲ့ကိုလည်းကျေးဇူးတင်ပါတယ်ပြီးတော့ကျမကိုအားပေးတဲ့ပရိသတ်တွေကိုလည်းကျေးဇူးပါကျမချစ်တဲ့တင်းတင်းကိုအမြန်ဆုံးပြန်ကစားနိုင်ဖို့အတွက်အဓိကအာရုံစိုက်ပြီးအစွမ်းကုန်လှုပ်ဆောင်သွားမှာဖြစ်ပါတယ်မနေ့ကဆရာဝန်နဲ့တွေ့တုန်းကတော့ကျမလက်ချောင်းလေးတွေပြန်လှုပ်နိုင်တဲ့အတွက်ကျမအတွက်တော့အကောင်းဆုံးခရစ်စမတ်လက်ဆောင်လို့ပြောရမှာပါရှင်
။ကဗစ်တိုဘာရဲ့အိမ်ကိုပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့ကဖောက်ထွင်းသမားတွေဝင်ရောက်ဖောက်ထွင်းခဲ့ပြီးတော့သူ့ကိုလည်းဓာတ်နဲ့တိုက်ခိုက်ခဲ့တာကြောင့်သူ့ရဲ့ဘေဘက်လက်မှာဒဏ်ရာရရသွားခဲ့တာဖြစ်ပါတယ်။သူ့အနေနဲ့တင်းနစ်ပြန်ကစားနိုင်ဖို့အတွက်တော့6လလောက်အချိန်ရွာအောင်မှဖြစ်တယ်လို့ကဗစ်တိုဘာကပြောပါတယ်နော်။
ကိုရနိုင်တင်ဆက်ထားတဲ့ဘက်စင်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ဗီရီကနေဘော်ဒူးနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုကြည်ရောသိန်းကကြီးညာပေးပါမယ်ရှင
်မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အဖွဲ့ရဲ့ဘူကော်မတီဝင်တူဦးဖြစ်ပြီးတော့မြောက်ပိုင်းဒေသခေါင်းဆောင်တူဦးဖြစ်တဲ့ကိုမင်းထေကိုပမောလွိုက်ကျဲကားလန့်ပေါ်ကတိန်လုံကြီးမှာမြန်မာစစ်တပ်ကဒီကနေ့ညနေပိုင်းဖမ်းဆီးခေါ်ဆောင်သွားပါတယ်။သူ့ကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းသူစီးသွားတဲ့ခီးတဲ့တင်ပစကားမောင်းသူကပြန်ပြောပြတာပါ။သူ့ကိုလာခေါ်တဲ့စစ်တပ်ကဖြူဝါမှုကခေါ်ခိုင်းတဲ့အတွက်ခေါ်ရဲလို့ဆိုပါတယ်။ပမောမှာကလေးကစစ်ဖက်လွန်ကျုံရေးအဖွဲ့ကနေသူကားဂိတ်ကိုမရောက်ခင်လာပြီးတော့မေးမြန်းတာတွေရှိတယ်လို့လည်းသိထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ ABSDF ဘက်ကတော့အခုချိန်ထိတုံ့ပြန်ချက်မထွက်လာသေးပါဘူး။ကိုမင်းထေးဟာ ABSDF ကိုကူစားပြုပြီးတော့တနင်္ဂနွေနေ့ပြစ်ခတ်ရဲ့ဆေးရေးဆိုင်ရာငင်းချမ်းရေးလက်မှတ်သဘောတူညီချက်ဆွေးနွေးပွဲတွေမှာတက်ရောက်ခဲ့ဖို့သူတူဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအတွက်တရုတ်အကူအညီနဲ့တည်ဆောက်တဲ့နျူကလ িয়ার ဓာတ်ပစ်စက်ဝင်တစ်ကိုဝန်ကြီးချုပ်နော်ဝဲရှရစ်ကဖွင့်ပြလိုက်ပါတယ်။ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်ချက်ရှမာမြို့ကဓာတ်ပစ်စက်ဝင်ကနေလျှော့စစ်တာမီဂါဝတ်340ထုတ်ပေးနိုင်မှာပါ။စုစုပေါင်းဓာတ်ထုတ်နိုင်စွမ်း600မီဂါဝတ်ရှိတဲ့နျူကလ িয়ার ဓာတ်ပစ်စက်ဝင်နှစ်ခုကိုလည်းတရုတ်ကတည်ဆောက်ပေးထားပါတယ်။ဣသရေလသိမ်းပိုက်ထားတဲ့အရှိဂျေရုဆလင်မှာအင်အားသေးရပ်ပေါင်းများစွာတည်ဆောက်မဲ့ကိစ္စမဲခွဲဆုံးဖြတ်ဖို့စီစဉ်ထားတာကိုသက်ဆိုင်ရာကော်မတီတခုကရွှေ့ဆိုင်းထားလိုက်ပြီးလို့ဂျေရုဆလင်တာဝန်ရှိသူတူကပြောပါတယ်။ဆီးရီးယားပြည်ခတ်ရေးဆေးရေးစီစဉ်တခုပေါ်တူရကီနဲ့ရုရှားတို့သဘောတူလိုက်ပြီးတော့ဒီကနေ့ညသကောင်ချိန်မှာစပြီးအသက်ဝင်ဖို့လုပ်နေတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။အပြည့်ရဲ့အစီအစဉ်တက်မှာအာလပိုမြို့ပါအကျုံးဝင်ဖို့ရည်ရွယ်ထားပေမဲ့အကြမ်းဖက်ဝါဒဆွဲအုပ်စုတွေတော့ဒီထဲမှာမပါဘူးလို့တူရကီနိုင်ငံပိုင်အာနာဒိုလူသတင်းဌာနကပြောပါတယ်။ဒါမှမဟုတ်ဘာရှားရဲ့အဆက်အာနာဆက်ယူထားတာသဘောမတူတဲ့တူရကီရဲ့ယက်တီချက်ကတော့မပြောဘူးလို့တူရကီနိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဒူဘင်စကီဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တာမနက်ဖြန်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိ line to meter 24 40 48နဲ့50အပြင် line limit 190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် View ကိုနားဆင်သူအားလုံးထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.